စိတ္တပရိသဝေတိအတ္တဒိဋ္ဌာမိတိဒိဋ္ဌတိစိတ္တပရိသဝေတိဘတ္တဒိဋ္ဌာမိတိဒိဋ္ဌတိအဘိပမောဒယံစိတ္တအတ္တဒိဋ္ဌာမိတိဒိဋ္ဌတိအဘိပမောဒယံစိတ္တဘတ္တဒိဋ္ဌာမိတိဒိဋ္ဌတိသမထဟံစိတ္တအတ္တဒိဋ္ဌာမိတိဒိဋ္ဌတိသမထဟံစိတ္တဘတ္တဒိဋ္ဌာမိတိဒိဋ္ဌတိဝိမောဇယံစိတ္တအတ္တဒိဋ္ဌာမိတိဒိဋ္ဌတိဝိမောဇယံစိတ္တဘတ္တဒိဋ္ဌာမိတိဒိဋ္ဌတိ၄ချက်နော်ဘာပြောလဲစိတ္တမဏိတံဝေတိဇံစိတ်ကိုပညာဖြင့်ဆင်ញံလျက်အတ္တဒိဋ္ဌာမိဝင်လေကိုဖြစ်စဉ်အိတိဤသို့ဒိဋ္ဌတိဖြစ်၏စိတ္တပရိသဝေတိဇံစိတ်ကိုပညာဖြင့်ဆင်ញံလျက်ဝါဇံစိတ်ကိုထင်ထင်ရှားရှားသိသိဖြစ်၍အတ္တဒိဋ္ဌာမိဝင်လေကိုဖြစ်စဉ်အိတိဤသို့ဒိဋ္ဌတိဖြစ်၏စိတ္တပရိသဝေတိဉာဏ်စိတ်ကိုပညာဖြင့်ဆင်ញံလျက်ဝါဇံစိတ်ကိုထင်ထင်ရှားရှားသိသိဖြစ်၍ဘာသာဒိဋ္ဌာမိထွက်လေကိုဖြစ်စဉ်အိတိဤသို့ဒိဋ္ဌတိဖြစ်၏ဒါကနံပါတ်1နော်တတိယစတုကမှာနံပါတ်နော်နံပါတ်1ကဘိမမောဒယံစိတ်တံစိတ်ကိုအလွန်ရှင်လန်းတက်ကြွဝမ်းမြောက်စေလျက်အတ္တဒိဋ္ဌာမိဝိလေကိုဖြစ်စဉ်အိတိဤသို့ဒိဋ္ဌတိဖြစ်၏ဘိပမောရိယံစိတ်တံစိတ်ကိုအလွန်ဝမ်းမြောက်တကြွရှင်လန်းစေလျက်ဘတ္တဒိဋ္ဌာမိဖက်သက်ကိုဖြစ်စေအိတိဤသောဒိဋ္ဌတိဖြစ်၏ဒါကနံပါတ်1နံပါတ်3ကဘာလဲသမထဟံစိတ်တံစိတ်တံစိတ်ကိုသမထဟံအာယုဏ်၌ကောင်းစွာထားလျက်အတ္တဒိဋ္ဌာမိဝင်လေကိုဖြစ်စေအိတိဤသောဒိဋ္ဌတိဖြစ်၏စိတ်ဓာတ်စိတ်ကိုသမထဟံအာယုဏ်၌ကောင်းစွာထားလျက်ဘဒ္ဒတိတံမိဖက်လေကိုဖြစ်စဉ်ဣတိဤသောဒိဋ္ဌတိဖြစ်၏ဒါကနံပါတ်3နံပါတ်4ကြတော့စိတ်ဓာတ်စိတ်ကိုဝိမောဇယံကိလေသာတို့မှလွတ်စေလျက်အတ္တဒိဋ္ဌမိဝင်လေကိုဖြစ်စဉ်ဣတိဤသောဒိဋ္ဌတိဖြစ်၏စိတ်ဓာတ်စိတ်ကိုဝိမောဇယံကိလေသာတို့မှလျှောက်စေလျက်ပတ္တသိတမိထွက်သက်ကိုဖြစ်စေဣတိဤသောဒိဋ္ဌတိဖြစ်၏တတိယစတုကအသက်ရှုပုံဤစနစ်ကိုမြတ်စွာဘုရားသင်ပေးနေတယ်နော်ဒီတော့ဒီတတိယစတုကမှာအကျိုးဝင်နေတဲ့နံပါတ်၁ကစိတ်ကိုဉာဏ်ဖြင့်ဆင်မြင်လျက်သောစိတ်ကိုထင်းထင်းရှားရှားသိလျက်ဝင်လေကိုဖြစ်စီရမယ်ထွက်လေကိုဖြစ်စီရမယ်ဝင်လေကိုဖြစ်အောင်ကြင့်မှာထွက်လေကိုဖြစ်အောင်ကြင့်မှာလို့ဒီလိုဘုရားရှင်ကညွှန်ကြားနေတယ်။ဘာသိလဲလို့မေးတော့တတိယသတ္တဝိပိသတုံနံဇာနနံဝတိနစိတ္တပရိသံဝေတိတဝေတိတ္တဘာဆိုပြီးတော့ဝိသောတိမအတ္တကတာဗုဒ္ဓမာတ္တသမဏ280စာပေ235မှာညွှန်ကြားထားပါတယ်ဉာဏ်လေးပါးတို့ရဲ့အစဖြင့်စိတ္တပရိသံဝေတိဖြစ်ပုံကိုသိပါတဲ့စိတ္တပရိသံဝေတိဆိုတာကတော့ဒီဇန်စိတ်ကိုပညာနဲ့ဆင်ခြင်ပြီးတော့အသက်ရှင်နေစမ်းပါဒါပြောနော်ဒီတော့ဒီဇန်စိတ်ကိုပညာနဲ့ဆင်ခြင်ပြီးတော့တော့ဟုတ်ထင်ထင်ရှားရှားသိပြီးတော့အသက်ရှင်ပါဆိုတော့ဘယ်လိုထင်ထင်ရှားရှားသိတာလဲဘယ်လိုပညာနဲ့ဆင်ခြင်နေတယ်လို့ပြီးတော့ဒီကားဆရာတော်ကဒီနေရာမှာသူကစိတ္တပရိသဝေတိဒီဣဋ္ဌံဒွိဟာကရေဟိစိတ္တပရိသဝေတိတာဟောတိအာရမဏတောအတ္တမောဟဒေါသဟောနှစ်ချက်ဖွင့်ထားအထက်ကတော့ကသိလောက်ပြီဖြစ်လို့ခြံခဲ့တာလေးကိုဒီကဆရာတော်ကဖြစ်ပြပြီးတော့ပြန်နားရှင်းအောင်ဖွင့်ပြထားတယ်အာယုအနေနဲ့လည်းစိတ်ကိုတင်းတင်းကြပ်ကြပ်သိအောင်ရှင်းပြီးတော့အသက်ရှူပါအတ္တမောဟအနေအဖြစ်လဲစိတ်ကိုထင်ထင်ရှားရှားသိပြီးတော့အသက်ရှင်နေပါလို့ဒီလိုဆိုလိုကြောင်းရှင်းထားတယ်။ဒါတော့အာယုံအနေနဲ့ဘယ်လိုထင်ထင်ရှားရှားဒီစိတ်ကိုသိမလဲလို့မေးရင်တော့တဲ့။သတ္တရိသန္တာနိသမဘိသတိတထသမသမပဏိခဏိသာနာပဏိလာဘိနာတိအာတိနဟုတ်တပြန်နုသရိနာသဘာလူဝိညာဉ်တိအာဟာသတ္တနံဇာနနဝတိနစိတ္တပရိသဝေတိတဝတိတ္တပါတိဆိုပြီးတော့ဒီကဆရာတော်ကဒီလိုဆက်ပြီးရှင်းထားတယ်ဒီရှင်းလင်းချက်ကလေးနဲ့ဆုံးလင်းတာပါလေဗုဒ္ဓမဇံကိုဝင်စားတဲ့ဗုဒ္ဓမဇံဖြစ်စေဗုဒ္ဓမဇံဝင်စားဒုတိယဇံတတိယဇံသုတဇံနဲ့အချင်းချင်းဝင်စားအလုံးပုံစံတူပဲနော်ဇံကိုဝင်စားလိုက်ရင်ကုသိုလ်ကဘာဆိုအဖြစ်အောင်ပရိဘာကနမိတ်နော် သို့မဟုတ်ဒီမှာအာနာပါနအာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးတော့ပထမဇံကိုဝင်စားကြည့်ဝင်စားလိုက်တဲ့အချိန်ခါမှာဒီအာနာပါနပရိဘာကနမိတ်ကိုဖင်းဖောက်ပထမဇံအခိုက်မှာအာနာပါနပရိဘာကနမိတ်ကိုပိုင်းခြားသိနေတဲ့ပိုင်းခြားယူနိုင်တဲ့စွမ်းအားရှိတဲ့အတိတ်သိချင်ရှားနေလာလို့လည်းဒုညဇံကိုဝင်စားလိုက်တတိယဇံကိုဝင်စားလိုက်သတုဒ္ဒဇံကိုဝင်စားလိုက်ဒုတိယဇံအခိုက်သို့မဟုတ်တတိယဇံအခိုက်သို့မဟုတ်သတုဒ္ဒဇံအခိုက်မှာလဲဒီအာနာပါနပရိဘာကနမိတ်အာယုံကိုပိုင်းခြားယူနိုင်တဲ့သွားအားရှိနေတဲ့အသိစိတ်ကြီးရှင်းရှားနေတယ်နော်ဒါကအာယုံအဖြစ်ရှင်းရှားတာအဲ့ဒီလိုအာယုံအနည်းနဲ့အာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးဖြစ်ပေါ်နေတဲ့အသိစိတ်ကိုရှင်းရှင်းရှားရှားသိအောင်ရှင်တေဇာဇတိအောင်လက်ပြမှာသိပြီးတော့အသက်ရှူနေပါလို့ဒီလိုဘုရားရှင်ကအရှင်ပြားအာနန္ဒမဟာအနေနဲ့ဘယ်လိုအဖြစ်ဒီစိတ်ကိုသင်ရှားရှားသိမလဲလို့မေးတော့ဗရမဇံကိုဝင်စားလိုက်ဗရမဇံမှာအထဗရမဇံမှာရှိနေတဲ့နန္တရားတွေကိုပြန်ပြီးတော့အနိစ္စဒုက္ခအနတ္တရှုရအဲ့ဒီလိုဝိပဿနာရှုနေတဲ့အပိုင်းမှာဒီဗရမဇံနန္တရား34လုံးနဲ့မှာအကျုံးဝင်နေတဲ့အသိစိတ်ဟာလည်းထိုယောဂဝိသရာပုဂ္ဂိုလ်ရဲ့ဉာဏ်ထဲမှာထင်ရှားနေတယ်။ထိုအသိစိတ်ရဲ့တဘာဝလက္ခဏာလည်းထင်ရှားတယ်။ထိုအသိစိတ်ရဲ့သံမြင်လက္ခဏာလို့ခေါ်ဆိုအပ်တဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအတွေလည်းထင်ရှားနေတယ်။အဲ့ဒီလိုဇန်စိတ်တို့ရဲ့တဘာဝလက္ခဏာသံမြင်လက္ခဏာတွေကိုပိုင်းခြားပြီးထွန်းဖောက်သိစိတ်ရဲ့အသက်ရှင်နေသမ်းပါလို့ဒီလိုဖျက်ရှင်ကအသက်ရှင်နေစဉ်ကိုသင်ပေးတယ်။ဒါကစိတ်ဓာတ်ပရိတံဝေဒီအရနော်။နောက်နံပါတ်2ကဘာလဲမမတဟံစိတ်တအတ္တသိတမိတိတခတိသမတဟံစိတ်တပတ္တသိတမိတိတခတိစိတ်တံစိတ်ကိုသမတဟံအာယုံ၌ကောင်းစွာထားလျက်အတ္တသိတမိဝင်လေကိုဖြစ်စဉ်ဤတိဤတော်တခတိဖြစ်၏စိတ်တံစိတ်ကိုသမတဟံအာယုံ၌ကောင်းစွာထားလျက်ပတ္တသိတမိဖြစ်တဲ့ကိုဖြစ်စဉ်ဤတိဤတော်တခတိဖြစ်၏စိတ်ကိုအာယုံ၌ကောင်းစွာထားပြီးတော့ဝင်လေကိုဖြစ်စီအောင်ကြည့်မှထွက်လေကိုဖြစ်အောင်ကြည့်မှဝင်လေကိုဖြစ်အောင်ကြည့်မှထွက်လေကိုဖြစ်အောင်ကြည့်မှဆိုပြီးညွှန်ကြားထားတယ်။ဘာဆိုလို့လဲလို့မေးရင်အမိဗမောရိယစိတ်တည်းစိတ်တံမောတင်တော်ပမောတင်တော်ဟာတင်တော်ပဟာတင်တော်အတ္တသိတ္တမိပတ္တသိတ္တမိဒီတခတိ။ဘာပြောတယ်လဲ။စိတ်ကိုလွန်စွာရှင်လန်းဝမ်းမြောက်စေလျက်ဝင်သက်လေထွက်သက်လေဖြစ်အောင်ကြည့်မှလို့ဆိုလိုတယ်။ဘယ်လိုလွန်စွာရှင်လန်းဝမ်းမြောက်စေရမလဲလို့ပြီးတော့တဏ္ဍာဒီဟာကရေအမိပမောဒဟောတိသမာဓိဝတိနသဝိပဒနာဝတိနသအမိပမောဒလွန်စွာရှင်လန်းတက်ကြဝမ်းမြောက်ပုံဒီနှစ်မျိုးရှိနေတယ်သမာဓိရဲ့စွမ်းအားဖြင့်ရှင်လန်းတက်ကြဝမ်းမြောက်နေပတာလည်းရှိတယ်ဝိပဒနာဉာဏ်ရဲ့စွမ်းအားဖြင့်ရှင်လန်းတက်ကြဝမ်းမြောက်နေတာလည်းရှိတယ်မမာရိယသံအဖြင့်ဘယ်ပုံဘယ်ပန်းဖဏီလအဖြင့်ရှင်လက်တက်ကြဝမ်းမြောက်ကြတယ်။သဗ္ဗိဒီငေဒွိသနိသမာဖြစ်စတိသောတမပတ္တိခဏိသံယုတ္တမိတိယစိတ်တအမောဒေတိပမောဒေတိ။သဗ္ဗိဒီငေဒွိသနိပိတိနိရှင်းနဲ့သန္တပါတော်ကိုတမပိစတိဝင်စား၏။ပိတိပါဏိတဲ့ဇန်နှစ်ခုကပထမဇန်ဒုတိယဇန်နော်။အဲ့ဒီပထမဇန်ကိုဝင်စားတယ်။နောက်ဒုတိယဇန်ကိုဝင်စားတယ်။အဲ့ဒီဇန်နမကိုဝင်စားလိုက်တော့ဘာဖြစ်လဲ။ဘောတိယောကဝဆရပုဒ်ဒီ။နမပါတိခဏိဇန်တမဘကိုဝင်စားတဲ့ခဏနဲ့သံယုတ်တရားဇန်စိတ်နဲ့ရှင်တော်ပိဋိယဇန်ပိဋိဖြင့်စိတ်တန်ထုသံယုတ်ဇန်စိတ်ကိုပင်လျက်အဘောဒေတိရှင်လန်းစေဤပမောဒေတိအပြတ်အဖြစ်ရှင်လန်းစေဤ။ဒီတော့အာနာပါနပရိဘာကနမိတ်ဆိုကြတယ်နော်ရှင်တန်နေတဲ့ယောဂီကတော့နားလည်သွားလိမ့်မယ်ဒီအာနာပါနပရိဘာကနမိတ်ကိုအာယုံယူပြီးတော့ပထမဇံကိုဝင်စားကြည့်လိုက်ပထမဇံကိုဝင်စားလိုက်တဲ့အချိန်ခါမှာဒီပထမဇံရဲ့ဇံအင်္ဂါ၅ပါးထဲမှာပိဋိပါနေသို့ပိဋိရဲ့အချိန်အဝါတွေကအယောင်ပြန်ဟပ်လိုက်တဲ့အတွက်ပိဋိနဲ့ရှင်တွဲပြီးတော့စိတ်တခဏတစ်ခုအတွက်မှပြန်တို့ဖြစ်နေတဲ့နန္တရား34ထဲမှာအသိစိတ်ပါအဲ့ဒီအသိစိတ်ဟာလည်းရှင်လန်းတက်ကြအစားပိဋိရဲ့အဟုံကြောင့်ရှင်လန်းတက်ကြနေခြင်းဖြစ်တယ်။နောက်တစ်ခုဒုတိယဇံကိုဆက်ပြီးဝင်စားကြည့်အလန်းတူပဲ ဒုတိယဇန်ရဲ့ဇန်ငါးတွေထဲမှာလည်းပီတိပါနေတယ်။သို့ပီတိရဲ့အဟုန်ကြောင့်ဒုတိယဇန်စိတ်ကလေးဟာလည်းရှင်လန်းတက်ကြဝမ်းမြောက်နေတယ်။အဲ့ဒီစိတ်ဓာတ်မှာပီတိရဲ့အဟုန်ကိုကူးကျက်ပြီးတော့အသက်နဲ့ရှင်နေစမ်းပါလို့ဘုရားရှင်ကအသက်ရှင်ဖို့နည်းစနစ်ကိုသင်ပေးနော်။ဒါကသမထပိုင်းသမာဓိရဲ့စွမ်းအားဖြင့်ရှင်လန်းတက်ကြွနေတဲ့စိတ်ထားရှိပြီးတော့အသက်ရှင်ဖို့မှာနောက်တစ်ခုဝိပဿနာရဲ့စွမ်းအားဖြင့်ဘယ်ပုံဘယ်ပန်းဘယ်နည်းလမ်းအားဖြင့်ရှင်လန်းတက်ကြွတဲ့စိတ်ထားဖြင့်အသက်ရှင်ရမလဲ။သဗ္ဗိနိငေဒိသနိသမဘိသတဝဟုတ်တာယဇဏသံယုတ်တာပိသင်ခရတောဝရတောသမတတိအယံဝိပဿနာခဏိဇဏသံယုတ်တာပိသင်အာရမဏကတဝစိတ်တံအမောဒိတိပါမောဒိတိသဗ္ဗိနိငေဒိသနိပိတိရှိတဲ့ဇဏပါတို့ကိုပိဋိနှင့်ရှင်းနေတဲ့ပထမဇန်ဒုတိယဇန်သဗ္ဗိနိငယေတွေးဇန်နေပိဋိနှင့်ရှင်းတဲ့ပထမဇန်ဒုတိယဇန်ဟုခေါ်ဆိုအပ်တဲ့ဇန်နှစ်ပါးတို့ကိုသမာပိစိတ်တဘာဝင်ဇန်ပြီး၍ဘုထာယဇန်မထရဇဏသံဃံတံပိဋိန်ဇန်နေရှင်းနေတဲ့ပိဋိကိုခရတောဂုဏတောအနတဘောအဖြစ်ဝရတောပြတ်တတ်တဲ့အနတဘောအဖြစ်သမတတိလက္ခဏာယေသင်္ခါသုံးသရှုပွား၍နေပေ၏အထုသဖြင့်တော့ဘင်္ဂဉဏ်ပိစတဲ့အထက်ပိုင်းဝိပဿနာဉာဏ်တွေကအားကောင်းတဲ့ဘလဝဝိပဿနာဉာဏ်တွေဖြစ်လို့အထုဘလဝဝိပဿနာဉာဏ်အခိုက်မှာဖြစ်ပေါ်နေတဲ့ပိဋိကလည်းအလွန်အားကောင်းလို့ဘင်္ဂဉာဏ်ကိုဥဒေပြီးဖွင့်နေတယ်နော်။ဒါတော့ပိဋိရှင်နေတဲ့ပရမဇန်ကိုဝင်စားကြည့်။အာနာပါနပရိဘာကနမိအာယုံကိုအာယုံယူရဲ့ပရမဇန်ကိုဝင်စားလိုက်။ပရမဇန်ကိုဝင်စားလိုက်တဲ့အချိန်ခါမှာပရမဇန်မှထပြီးတော့ဒီပရမဇန်ထဲမှာအကျုံးဝင်နေတဲ့ပိဋိကိုအနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးသံတင်ပြီးတော့တစ်ထည့်စီဝိပဿနာရှုကြည့်ပါ။အဲဒီလိုဝိပဿနာရှုနိုင်တဲ့အချိန်ခါမှာဉာဏ်လေးကရင့်ကျက်လာလို့အဖြစ်ကိုနှလုံးမသွင်းမဲ့အပြက်ကိုတစ်ဖက်ကနှလုံးသွင်းလိုက်လို့ရှိရင်ပိဋိရဲ့ပြည့်နေတဲ့သဘောကိုသွားတွေ့။အဲဒီပြည့်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့ပြိုးပြိုးပြက်ပြက်နေတဲ့သဘောဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စလို့ရှုပြိုပြိုပြက်ပြက်နေတဲ့အတွက်ကြောက်လန့်ဝင်ကောင်းတဲ့အနေသဘောကိုအာယုံယူပြီးတော့ဒုက္ခလို့ရှိမပြည့်စုံတဲ့အခြေခဲအခိုင်အမာနှစ်သာရအဖြစ်တည်နေတဲ့အတ္တမရှိတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ဒုညင်ရှုပြရတယ်။အဲဒီလိုရှုနေတဲ့အချိန်ခါမှာအရှုကအာယုံဖြစ်တဲ့ပီတိကနှစ်သက်မြတ်နိုးဘွယ်ဓာတ်သဘာဝတစ်ခုဖြစ်နေတဲ့အတွက်ပီတိကိုရှုနေတဲ့စိတ်မှလည်းပိဋိရဲ့အာယုံရဲ့ကျေကျေပြုမှုအဟုန်ကြောင့်ရှင်လန်းတက်ကြွတဲ့စိတ်ဓာတ်တွေဖြစ်နေတယ်။ယုံနေတဲ့လူတယောက်ကိုမိမိကလှမ်းကြည့်လိုက်ရင်မိမိမှလည်းအကျုံးတက်ခင်ကုမလာဘူးလား။ကုလာတယ်ဒီသဘောပဲနော်။အကျုံးကဖြစ်တဲ့ပိဋိကိုလှမ်းရှုနေတဲ့အတွက်ပိဋိကိုရှုနေတဲ့စိတ်မှလည်းဒီပိဋိရဲ့အရှင်ဝါဒီကအာရမဏတတိနဲ့ကျေကျေပြုပေးလိုက်တဲ့အတွက်အကျုံးကရှင်လန်းတက်ကြွတဲ့ဓာတ်တွေဒီစိတ်ဓာတ်တွေမှာကျုံးသွားပြီးတော့လာတယ်လို့ဆိုလိုပါတယ်နော်ကဲဒုတိယဇန်ကဝင်စားပြီးတော့ဝိပဿနာရှုရမှလည်းပုံစံဒီလိုပဲမှတ်ပြီးတော့ဒါဝိပဿနာဉာဏ်အခိုက်မှာဇန်နဲ့ရှင်နေတဲ့ပိဋိကိုအာယုံပြုပြီးတော့စိတ်ရဲ့ရှင်လန်းတက်ကြွဝမ်းမြောက်ပုံပဲအဲ့ဒီလိုဇန်နဲ့ရှင်နေတဲ့ပိဋိကိုလက္ခဏာရဲ့သုံးတန်တင်ရှုပွားသုံးသပ်ပြီးတော့နေလိုက်တဲ့အတွက်ဝိပဿနာစိတ်ဒီမှာရှင်လန်းတက်ကြွတဲ့ဓာတ်တွေဝင်လာတယ်အဲ့ဒီရှင်နဲ့တက်ကြတဲ့ဝိပဿနာစိတ်တွေဖြင့်အသက်ရှင်နေစမ်းပါလို့ဒီလိုဖျားရှင်ကလည်းအသက်ရှင်ဖို့နည်းစနစ်ကိုသင်ပေးတယ်နော်ဒါကဒုတိယနောက်တတိယကဘာလဲဒီတတိယစတုကမှာတတိယအချက်ကနော်သမာဓဟံစိတ်တံအတ္တသိတ္တမိတိတိခတိသမာဓဟံစိတ်တံပတ္တသိတ္တမိတိတိခတိသမာဓဟံစိတ်တံစိတ်တံစိတ်ကိုသမာဓဟံကောင်းစွာအာယုံ၌ထားလျက်အာယုံ၌ကောင်းစွာထားလည်းရဲ့အတ္တသိတ္တမိဝင်လေကိုဖြစ်စဉ်အဣတိဤသို့သိခတိဖြစ်၏စိတ်တန်စိတ်ကိုသမထဟံအာယုံ၌ကောင်းစွာထားလည်းရဲ့ပတ္တသိတ္တမိထွက်လေကိုဖြစ်စဉ်အဣတိဤသို့သိခတိဖြစ်၏အာယုံ၌စိတ်ကိုကောင်းစွာထားပြီးတော့အသက်ရှင်နေစမ်းပါဘာအာယုံလဲလို့မေးတော့ဒီညမှာနှစ်မျိုးပြနော်ပထမဇာနာတိဝတေနအာရမဏေစိတ်တံသမံအာတဟံတောသမံထပင်တောပရမေဇံစတိတို့ရဲ့စွမ်းအဖြစ်အာယုန်၌စိတ်ကိုကောင်းစွာထားဒါကသမထပိုင်းဖွင့်နော် ယနေ့ဘာမနသနာနိသမဗေဇိတောဟုထာယသနာတံပြုတံစေခြင်းဖျာတော်ဝေယတောတံပတ္တောဝိပဒနေခဏိလက္ခဏပရိဝေဒေနဩဝေဇတိခဏိကာစိတ်တေကကရာဒါကဝိပဒနာပဲ။ဒီတော့သမထပိုင်းမှာစိတ်ကိုကောင်းစွာထားတယ်ဆိုတော့အခုအာနာပါနပရိဘဂနမိတ်အာနာပါနပရိဘဂနမိတ်ကိုအာယုံယူပြီးတော့ပရမဇန်စိတ်တွေကဇက်တိုက်ဖြစ်နေရင်ဒါအာနာပါနပရိဘဂနမိတ်ဆိုတဲ့အာယုံ၌စိတ်ကိုကောင်းစွာထားနေပြီးကြီးတယ်။အဲဒီဒုတိယဇန်ကိုဆက်ဝင်စားရင်လည်းအလားတူပဲ။တတိယဇံကိုဆက်ဝင်စားလဲအလားတူပဲ။သုဒ္ဓဇံကိုဆက်ပြီးဝင်စားလဲအလားတူပဲ။အာနာပါနပရိဘဂနမိတ်ဆိုတဲ့အာယုံနဲ့မိမိရဲ့စိတ်ကိုကောင်းစွာထားနေပြီးကြီးတယ်။အဲဒီလိုအာယုံမှာစိတ်ကလေးကောင်းစွာထားပြီးတော့အသက်ရှူပါလို့ဘုရားရှင်ကအသက်ရှူဖို့ဉာဏ်ရည်ကိုသင်ပေးနော်။ကဲနောက်တစ်ခုဝိပဿနာပိုင်းရောက်လာတော့ဘယ်လိုအသက်ရှူကြလဲ။ဒါနိဝါပါဏဇာဏနိသမ္မာပိစိတ်တဝါဒါနိဝါပါဏဇာဏနိထိုဇံတို့ကိုသမာပိစိတ်တဝါဝင်စားပြီးဩခာယသမ္မာထာ၍ဇာဏံသံယုတ်တံဇာဏိချင်းတဲ့စိတ်တံစိတ်ကိုခရတောကုန်တတ်တဲ့အနေသဘောအဖြင့်ဝေယတောပြတ်တတ်တဲ့အနေသဘောအဖြင့်သမ္ပါတတောကောင်းစွာရှိ၍နေသောယောဂဝါသရပုဂ္ဂိုလ်ရဲ့သန္တန်၌ဝိပါဒနဲ့ခဏေဝိပါဒနာဉာဏ်ရဲ့အခိုက်၌လက္ခဏာပရိဝေဒနာသဘာဝလက္ခဏာတမင်းညလက္ခဏာကိုထွေးဖောက်သိမြင်နေခြင်းဖြင့်ခဏိကစိတ်တေကကတာခဏိကစိတ်တေကကရာတိဩဘေဇတိဖြစ်ပေါ်၏လာ၏ခဏိကစိတ်တေကကတာလို့ခေါ်ဆိုအပ်တဲ့စိတ်ကြီးကြီးမှုသမာဓိတစ်မျိုးပေါ်လာတယ်ဘယ်ခါမှလဲလို့မေးရင်ဘယ်ခါမှလဲလို့မေးလို့ရှိရင်တော့အာနာပါနပရိဘဂနမိတ်ကိုအာယုံယူပြီးတော့ပထမဘာလုပ်ရမလဲပထမဇံကိုဝင်စားကြည့်နော်အဲ့ဒီပထမဇံကိုဝင်စားပြီးတဲ့အချိန်ကမှပထမဇံကနေထလိုက်။ထပြီးတဲ့အချိန်ကမှဒီပထမဇံနဲ့ရှင်တွဲနေတဲ့စိတ်ကလေးရှိတယ်။အဲ့ဒီစိတ်ကလေးကိုပြန်အာရုံယူလိုက်။ယူပြီးတဲ့အချိန်ကမှကြတော့ဒီစိတ်ရဲ့ဖြစ်ပျက်ကိုနှလုံးသွင်းရကနေပြီးတော့နောက်ပိုင်းအဖြစ်ကိုမကြည့်တော့ပဲအပြက်တက်ကိုအာရုံယူကြည့်လိုက်။အပြက်နဲ့ပဲကုန်းသွားပြီဆိုလို့ရှိရင်ထိုစိတ်ကလေးရဲ့ကုန်းတက်ပြက်တက်တဲ့သဘောကိုအာရုံယူပြီးတော့အနိစ္စလို့တင်းတင်းရှုကြည့်။ပြုတ်ပြုတ်ပြုတ်ပြက်နေတဲ့ဖြစ်ကြောက်လာပဲကောင်းတဲ့အဲ့တဲ့ဘက်ကိုအာရုံယူပြီးတော့ဒုက္ခလို့ရှုကြည့်မပြန်ကြည့်ပဲအခြေခဲအခိုင်အမာနှစ်သာရအဖြစ်ဒီနေ့အတ္တမရှိတဲ့ဘက်ကိုညာနဲ့မြင်အောင်ကြည့်ပြီးတော့အနတ္တလို့ရှုကြည့်အဲ့ဒီလိုရှုနေတဲ့အပိုင်းမှာဝိပဿနာဉာဏ်ရဲ့အခိုက်မှာအနိစ္စလက္ခဏာကိုလည်းထွန်းဖောက်သိနေတယ်ဒုက္ခလက္ခဏာကိုလည်းထွန်းဖောက်သိတယ်အနတ္တလက္ခဏာကိုလည်းထွန်းဖောက်ပြီးသိနေတယ်အဲ့ဒီလိုသိနေတဲ့အချိန်ခါမျိုးမှာယောဂီဝေယောဂဝသရပုဂ္ဂိုလ်ရဲ့တန်တမဒီစိတ်ရဲ့ဇာနဲ့ရှင်နေတဲ့ဒီဇာစိတ်ရဲ့အနိစ္စဒုက္ခအနတ္တလက္ခဏာတွေကိုသွင်းဖို့သိနေတဲ့သွင်းဖို့သိနေခြင်းဖြင့်ခဏိကစိတ်တွေပြက်ကြရလို့ခေါ်ဆိုအပ်တဲ့စိတ်ဒီကြည်မှုသမာဓိတစ်မျိုးပေါ်လာတယ်ဖြစ်ပေါ်လာတယ်အဲ့တော့ခဏိကစိတ်တွေပြက်ကြရဆိုတာကဘာလဲခဏိကစိတ်တွေပြက်ကြတာဒီခဏမတအထီတိကောသမာဓိတစ်ခဏလေးမှဒီနေ့တဲ့သမာဓိကိုပြောနေတာခဏိကစိတ်တွေပြက်ကြခဏိကစိတ်တွေပြက်ကြဆိုတာကတခဏမြဒီနေ့တဲ့သမာဓိကိုပြောတာဒါကိုခက်လွယ်လွယ်အားဖြင့်ခဏိကသမာဓိဆိုပြီးတော့ဒီလိုခေါ်သုံးဆွဲကြပါတယ်နော်ဒီတော့ခဏိကသမာဓိလို့ခေါ်သုံးဆွဲလိုက်ပြီဘာဖြစ်လို့သူကခဏိကသမာဓိလို့ပြောတယ်လို့မေးတော့လောဘိဟိအာရမဏေနိရန္တရဧကတာရိဏဘုဒ္ဓမနောပဋိပခေနအနဘိဘုဒ္ဓအဘိဓောဝိယစိတ်တနိသလံသဘေတိဒီအကြောင်းကိုဆိုရတော့သောပိထိုခဏိကစိတ်ဒီကက္ခတာအမိရတဲ့ခဏိကသမာဓိဒီလည်းပဲအာရမဏေအာနာအာရမဏေအာယုံ၌ဘာအာယုံနဲ့လို့မေးတော့ဒီနိယမကတော့အထုသဖြင့်ဝက်ွက်ပြီးပြောရင်တော့ဇန်စိတ်ပါပဲနော်ဇန်စိတ်ကိုအရှုကအာယုံထားပြီးတော့သူကအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတာတင်ပြီးဝိပဿနာတစ်လက်စီရှုနေတာဒါကြောင့်အာရမဏေဇန်စိတ်ဆိုတဲ့အာယုံနဲ့နိရန္တရံအမြဲမပြတ်ဧကကာရေနအနိစ္စအခြင်းအရာသို့မဟုတ်ဒုက္ခအခြင်းအရာသို့မဟုတ်အနတ္တအခြင်းအရာဟုခေါ်ဆိုအပ်တဲ့မျိုးမျိုးသောအခြင်းအရာအဖြစ်ဘုဒ္ဓမန္တောဖြစ်ပေါ်၍နေခဲ့သည်ဖြစ်သောပဋိပန္ခေနဆန့်ကျင်ပဲဖြစ်တဲ့ကိလေသာတရားသည်အနတ္တဘုဒ္ဓမလွန်မှုနိုင်သည့်ဖြစ်၍အဘိဓောဝိယစိတ်ထားအတ္တကဲ့သို့စိတ်တန်စိတ်ပြီးနှိမ့်စလံမတုံးမဆုံးသဘေတိအအာယုံ၌ကောင်းစွာထားတဲ့ဘေးဤဘာအာယုံလဲဇန်စိတ်ဆိုတဲ့အာယုံပဲနော်အဲ့ဒီဇန်စိတ်ဆိုတဲ့အာယုံပေါ်၌စိတ်ကိုမတုံမလောက်အောင်ကောင်းစွာထားနိုင်တယ် ဘယ်ပုံပဲပဲမင်းကြီးကအပြင်ထားနေလေလို့မင်းအနေစားအချင်းအပြင်လဲအမြဲမပြတ်ဇက်တိုက်ဖြစ်နေအောင်ထားနေဒုက္ခအချင်းအပြင်လဲအမြဲမပြတ်ဇက်တိုက်ဖြစ်နေအောင်ထားနေတယ်အနတ္တအချင်းအပြင်လဲအမြဲမပြတ်ဇက်တိုက်ဖြစ်နေအောင်ထားနေတယ်တနည်းအားဖြင့်အနေစားလို့တွင်တွင်ကြီးသိနေတဲ့ဝိပဿနာစိတ်ဖြင့်ဇက်တိုက်ဖြစ်နေအောင်ထားနေတယ်ဘာကိုအနေစားသိတယ်လို့မေးတော့ဇန်စိတ်နော်အဲ့ဒီဇန်စိတ်ရဲ့အနိစ္စအချက်တွေကိုအစမပြဖြစ်နေတဲ့ဝိပဿနာစိတ်တွေစက်တိုက်ဖြစ်နေအောင်ထားထားနေတယ်။ဒီဇန်စိတ်ရဲ့ဒုက္ခအချက်တွေကိုအစမပြသိနေတဲ့ဝိပဿနာစိတ်တွေစက်တိုက်ဖြစ်နေအောင်ထားထားနေတယ်။ဒီဇန်စိတ်ရဲ့အနတ္တအချက်တွေကိုအစမပြသိနေတဲ့ဝိပဿနာစိတ်တွေစက်တိုက်ဖြစ်အောင်ထားထားနေတယ်နော်။ဆန့်ကျင်ဘက်ဖြစ်တဲ့ဇန်စိတ်တို့ရဲ့အနိစ္စဒုက္ခအနတ္တအချက်ကိုမသိအောင်ဖုံးထားတဲ့မမောဟလိုခေါ်ဆိုအပ်တဲ့ဆန့်ကျင်ဘက်ကိလေသာအငြင်းအကျင့်တွေရဲ့သမှုပြည့်စုံမှုဉာဏ်ကိုဘယ်လိုမှမခံရဘူး။ဒီဇံစိတ်ရဲ့အနိစ္စအချင်းရာဆိုတဲ့အနိစ္စအချင်းရာသို့မဟုတ်ဒုက္ခအချင်းရာသို့မဟုတ်အနတ္တအချင်းရာဆိုတဲ့ဒီအာယုံ၌ဝိပဿနာစိတ်သည်စိုက်ပြီးထားလိုက်သလိုပဲမတုံမလို့ကောင်းစွာတည်နေတယ်။အဲ့ဒီလိုတည်နေတဲ့သမာဓိကိုဘာသမာဓိလို့ခေါ်လဲ။ခဏိကစိတ်ရှင်တက္ကရာသမာဓိလို့ခေါ်တယ်တနည်းအားဖြင့်ပြောရင်တော့ဘာသမားတွေလဲခဏိကသမားတွေနည်းနည်းလေးဒီနေရာမှာရပ်ပြီးစဉ်းစားကြည့်ကနော်ခဏိကစိတ်တွေကက္ခတာသမားတွေသို့မဟုတ်ခဏိကသမားတွေလို့အထက်ကရာဆရာတော်ကခေါ်ပြီးသုံးဆွဲနေတဲ့သမားတွေရဲ့အဆင့်ကိုပြန်ကြည့်တယ်သူကပထမရှိဥစွာခါလို့ဆိုရက်အာနာပါနဖြင့်သူကဇန်ကုန်အာနာပါနပရိပါကနမိတ်ကိုအာယုံယူပြီးတော့ပရမဇန်ကိုစပြီးဝင်စားတယ်ဒုနိယဇန်တရဇသုဒ္ဓဇန်ဒီမှာလည်းပုံစံတူလို့မှတ်ပါနော်ဇန်တစ်ခုပြောလိုက်ရင်တော့ဇန်တည်းအတူတူပဲသဘောပေါက်တော့ပြီးတော့ဒီဇန်ကိုဝင်စားလိုက်တယ်ဝင်စားလိုက်တဲ့အချိန်ကဇန်မတစ်ခါနောက်ပြန်ထလိုက်ထပ်ပြီးတော့မှဒီဇန်နံတရားတွေကိုတနည်းအားဖြင့်ဒီဇန်စိတ်ကိုအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဆံတစ်နေ့စီတင်ပြီးတော့ရှုတယ်ရှုနေတဲ့အချိန်ကမှလည်းဘာဝနာစိတ်ကဒီဇန်စိတ်ဆိုတဲ့အာယုံ၌သောမောဒီဇာစိတ်ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအပေါ်၌ကောင်းစွာကပ်ပြီးတည်နေတဲ့တုံလုံးကိုမရှိဘူးမရှိတဲ့အတွက်အဲ့ဒီသမာဓိကိုသူကဘာသမာဓိလို့ခေါ်ရမလဲလို့မေးရင်တော့ခဏိကသမာဓိလို့ခေါ်ရတယ်လို့ရှင်းထားတယ်သူကအပ္ပနာသမာဓိလို့မခေါ်နိုင်ဘူးဥပ္ပစရသမာဓိလို့လည်းမခေါ်နိုင်ဘူးဘာဖြစ်လို့လဲသူကဇန်စိတ်မဟုတ်တော့ဘူးဇာမတ်ထပ်ပြီးဇာမရှိတော့ဘူးနာမရှိတဲ့ဒီဇာဏံပြည့်တွေကိုတော့ပြန်ပြီးတော့ဝိပါဒကရှိနေတာသူကဇာမထပ်ပြီးပြည့်တဲ့အတွက်သူထပ်ပြီးဖြစ်နေတဲ့အတွက်သူကအပ္ပနာသမာဓိခေါ်လို့လည်းမရဘူးဥပ္ပစရသမာဓိဆိုတာကလည်းဇာဏံကပ်နေတဲ့သမာဓိကိုသာလေဥပ္ပစရသမာဓိလို့ခေါ်တာကပ်စရာဇာဏ်ရှိမှဇာဏ်နဲ့ကပ်နေတဲ့သမာဓိကိုဥပ္ပစရသမာဓိခေါ်တာခုဒီမှာသူကဇာဏ်နဲ့ကပ်နေတဲ့သမာဓိမျိုးလည်းမဟုတ်ပြန်ဘူးမဟုတ်တဲ့အတွက်သူကဥပ္ပစရသမာဓိလို့လည်းမခေါ်ဘူးအပ္ပနာသမာဓိလို့လည်းမခေါ်မခေါ်ရင်ဒီအချိန်ကမှသမာဓိကတော့ဖြစ်နေပြီဖြစ်နေတဲ့အတွက်ဘာသမာဓိလို့ခေါ်မလဲလို့မေးတော့ခဏိကသမာဓိလို့ခေါ်တယ်ဒီလိုရှင်းထားဒီရှင်းလင်းချက်ကိုကြည့်မယ်ဆိုလို့ရှင်ပေါ့ဒီနေ့ယောဂီတယောက်ပေါ့ဘာသမာဓိမှလည်းမထူထောင်ထားဘူးသေးဘူးဘာယုတ်ဘာနာမှလည်းမတည်သေးဘူးဘာဇာတိကုမှလည်းဝိပဿနာမရှိတတ်ဘူးဘာယုတ်နံကုမှလည်းဝိပဿနာမရှိတတ်ဘူးယုတ်စရာဘာလည်းမတည်ဘူးနံစရာဘာလည်းမတည်ဘူးသမာဓိဖယ်လို့ထောင်ရမယ်ဆိုတာမသိဘူးမသိတာတွေဒီကုံကြီးထမ်းပြီးတော့ကမ္မထမ်းကြောင့်လည်းဝင်ပြီးထိုင်တာထိုင်ရင်ထိုင်ချင်းချက်ချင်းခဏိကသမာဓိဖြစ်သလားမဖြစ်ပါဘူးနော်ခိကတော့မျက်တော်ဖြစ်ဖြစ်တယ်လို့အယူအဆရှိနေကြတယ်ဒီခဏိကသမာဓိရဲ့အဆင့်ကြီးဘယ်လောက်မြင့်နေလဲသူကဇန်ရပြီးတဲ့ပုဂ္ဂိုလ်တန်တာမှပြောနေတဲ့စကားနော်သို့တော့ကဲကောင်းပြီဒီလိုဆိုလို့ရှိရင်ဇန်မရတဲ့ပုဂ္ဂိုလ်တွေလည်းဝိပဿနာကမရှိနိုင်ဘူးလားလို့မြင်ရှိနိုင်ပါတယ်နော်ဉာဏ်များတဲ့ပုဂ္ဂိုလ်ကြီးကတော့ဝိပဿနာရှုခက်ကိုဝိသုတိမေအထက်ကရာဆရာတော်ကတော့သူကဝိသုတိမေအထက်ကရာဒုတိယအတွင်းမှာဈေးပြဝိသုတိနေတိတာအပိုင်းဆံမျက်နှာ222မှာအတိကျသူကတော့ရှင်းထားတယ်နော်သုဒ္ဓဝိပဿနာယန္တိကောကန္တအယမေဘဝသမထယန္တိကောသတုဓာတုဝဝဋ္ဌဏိယဝဋ္ဌဏံဒေသဒေသဓာတုပရိကမုဒ္ဒမုခန္နာအညာတရမုခဝတိနသင်္ခေပတောဘဝိထရတောဝသတ္တောဓာတုယောပရိကနာတိဆိုပြီးတော့သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်သို့ဖို့ယောဂမထံကနေစပြီးတော့ဒီပြည့်ဝိသုဏီစကံကိုတလှမ်းလုံတဲ့သမထဉာဏိကပုဂ္ဂိုလ်ဒီဘာကနေစရှုလဲ။ဓာတိ၄ပါးကစရှု ဓဂမတံအကျဉ်းဤသုံးဖို့ဓဂမတံအကျဉ်းဤအဲ့ဒီဖွင့်ဆိုထားတဲ့ဤတွေကကြိုက်ရနီးတနည်းနည်းဖြင့်သာလျှင်ဓာတိလေးပါးကိုစတင်သိပါဆိုပြီးဒီလိုဆင်းကြထားတယ်။အဲ့ဒီဓာတိလေးပါးဖြင့်သိတဲ့ကမ္မထံကအထွတ်အထိပ်တို့ရောက်သွားပြီဆိုလို့ရှိရင်လည်းအထွတ်အထိပ်တို့ရောက်နေတဲ့ဒီသမာဓိကိုဥပ္ပဇာရသမာဓိဆိုပြီးတော့ဒီလိုခေါ်သုံးဆထားတဲ့အထက်ကကနော်အဲ့ဒီခေါ်သုံးဆမှုနဲ့ပတ်သက်ပြီးတော့ဝိသုဒ္ဓိမေမဟာဒီကဆရာတော်ကဒီနေရာမှာဇန်နဲ့မှာကပ်ပြီးဒီနေတဲ့သမာဓိကိုတန်ဥပ္ပဇာရသမာဓိလို့ခေါ်ဆိုပါတယ်ဒီတက်ကမထမ်းဖြင့်အထွတ်လိုက်တဲ့အချိန်ခါမှာအထွတ်ထိပ်တို့ရောက်သွားနေတဲ့ဒီကမ္မဝဆရသမာဓိဒီကပ်စရာဇန်မရှိဘူးမရှိတဲ့အတွက်သူကဥပ္ပဆရာတမန်ကြီးလို့ခေါ်ခြင်းဒီဇတိဥပ္ပဆရာအဖြစ်ကခေါ်သုံးဆနေတယ်လို့အတိအကျရှင်းထားတယ်ဇတိဥပ္ပဆရာဆိုတာကတော့ဇာဏ်ကပ်နေတဲ့ဥပ္ပဆရာတမန်ကြီးအစ်စ်နဲ့ဓကမတန်လမ်းစဉ်မှာတမန်ကြီးထောင်လိုက်လို့အထွတ်ထိပ်တို့ရောက်သွားတဲ့ကာမဝဆရာတမန်ကြီးဒီနှစ်ခုတိုက်တန်ကြည့်လိုက်ရင်တမန်ကြီးဒီဂရီစံချိန်ချင်းညီနေလို့ဇတိဥပ္ပဆရာအဖြစ်ဥပ္ပဆရာတမန်ကြီးလို့ခေါ်ဆိုတယ်လို့ရှင်းထားတယ်ဥပ္ပဇာအဖြစ်သာဥပ္ပဇာရတမန်ကြီးခေါ်ရင်တတိယဥပ္ပဇာရအဖြစ်သာဥပ္ပဇာရတမန်ကြီးလို့ခေါ်တယ်ဆိုရင်သူတက္ကမထန်လမ်းကျင်ကထူထောင်ထားတဲ့တမန်ကြီးကိုမုတ်ချအဖြစ်ဘာတမန်ကြီးလို့ခေါ်မလဲလို့မေးရင်ခဏိကတမန်ကြီးလို့ပဲခေါ်ရတယ်။ဘာဖြစ်လို့လဲ?မမထဘိုင်းမှာဥဒ္ဓိမေအထက်ကရာဆရာတော်ကပထဝီကတိနာနေဒီတာဘိုင်းမှာခဏိကတမန်ကြီးဥပ္ပဇာရတမန်ကြီးအပနာတမန်ကြီးဆိုပြီးတမန်ကြီးသုံးမျိုးရှိတဲ့အကြောင်းဖွင့်ဆိုထားပါတယ်နော်။အဲ့ဒါဒီခဏိကသမာဓိကိုပဲဥစ္စေလို့အဘိဓမ္မာတသင်္ဃာအမိရတဲ့ပြင်းညွှန်ကြမှာတော့ပရိက္ခမသမာဓိလို့ဒီလိုလည်းခေါ်သုံးဆထားတယ်။အဲ့ဒီခဏိကသမာဓိကဒါသမထဘိုင်းမှာခေါ်နိုင်တဲ့ခဏိကသမာဓိ။ကိုဝိပဿနာဘိုင်းကျတော့ဇာဏ်တရားတွေကိုအနိစ္စတွေကအနတ္တအဖြစ်သိနေတဲ့အချိန်ခါမှာအရှုကအာယုံဖြစ်တဲ့ဒီဇန်စိတ်တို့ရဲ့အနိစ္စအခြင်းအရဒုက္ခအခြင်းအရအနတ္တအခြင်းအရဆိုတဲ့အခြင်းအရတမျိုးမျိုးအပေါ်၌ဘာဝနာစိတ်ကညီဝတ်စွာကပ်ပြီးတည်နေတယ်အဲ့ဒီသမာဓိကိုလည်းခဏိကသမာဓိလို့ခေါ်တယ်။ခေါ်ပြီဆိုလို့ရှိရင်ဒီဇန်ရရှိနေတဲ့ယောဂီတော်ကောင်းကလည်းမိမိရရှိထားပြီးတဲ့ဇန်ရတဲ့ပြင်ဘက်မှာရှိရှိနေတဲ့ပကိဉ္စကသင်္ခါရလို့ခေါ်ဆိုအပ်တဲ့ယုံနာဓမ္မသင်္ခါရတရားတွေကိုလည်းလက္ခဏာသုံးတန်တင်ပြီးတော့ဝိပဿနာရှုရပါတယ်။ရှုရမယ်ဆိုတာလည်းဒီအာနာပါနသတိသုတ်တံမှာပဲနှောက်ပိုင်းသတုဒ္ဓသတုဒ္ဓမှာ၄ခုမှာသတုဒ္ဓမှာမြတ်စွာဘုရားဆက်ဟောမှာဖြစ်ပါတယ်နော်။လာတို့ပဲအဲ့ဒီတော့ဇန္တန်တရားတွေကိုရှုနေတဲ့ဇန္တန်တရားတွေကိုအနိစ္စဒုက္ခအနတ္တအခြင်းအအပြင်ရှုနေခိုက်မှာဖြစ်ပေါ်နေတဲ့တမာတိကိုခဏိကတမာတိလို့ခေါ်ရင်ဇာမပြင်းပြန်နေတဲ့ပကိဏကသင်္ခါရအမိယနေတဲ့ယုတ်ဒီနန္ဒီကိုဝိပဿနာရှုခိုက်မှာလဲထိုယုတ်နန္ဒမသင်္ခါရတရားတို့ရဲ့အနိစ္စအခြင်းအဒုက္ခအခြင်းအနတ္တအခြင်းအပေါ်၌ဘာဝနာစိတ်ကဝိပဿနာဘာဝနာစိတ်ကကောင်းစွာညီဝတ်စွာတည်နေတဲ့အတွက်ထိုတမာတိမျိုးကိုလည်းခဏိကသမာဓိလို့ပဲခေါ်နေပါတယ်နော်ဒါကြောင့်ဝိပဿနာညာခိုက်မှာခဏိကသမာဓိလို့ခေါ်နေတာကဝိပဿနာရှုနေတာကဇံဝင်စားနေတဲ့လုပ်ငန်းမဟုတ်ဘူးအပ္ပနာသမာဓိလို့သူ့ကိုမခေါ်နိုင်ဘူးသူကဇံဝင်စားနေတာမဟုတ်ဘူးဇန်တရားအပါဝင်ဖြစ်တဲ့ပကိဏကသင်္ခါရလို့ခေါ်ဆိုအပ်တဲ့ယုံနာဓမ္မသင်္ခါရတရားကြီးရဲ့အနိစ္စဒုက္ခအနတ္တအခြင်းအရာကိုမြန်နဲ့မြင်အောင်ကြည့်ပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရေးသုံးတာသင်ပြီးရှုနေတဲ့လုပ်ငန်းခွင်တာဖြစ်တယ်။ဇန်တို့ရဲ့သဘောကတိုင်းဆိုင်ကျူးကျူးအထူးမြန်မြန်ကျူအာတန်ဇန်ဟုခေါ်တဲ့လေလိုခဲ့အမိတ်တယ်နော်။အာယုံတစ်ခုခုအပေါ်၌ကပ်ပြီးတော့မြင်မှဆိုစူးစူးဆိုင်ဆိုင်ရှုနေတဲ့လုပ်ငန်းဖြစ်တယ်။ဝိပဿနာတို့ရဲ့လုပ်ငန်းခွင်ကဒီပုံစံမျိုးမဟုတ်ဘူး။သောကာလ ినా ဣဇဒံတမတ္တိကာလ ినా ဖိဒါသောသူယောဂီပုဂ္ဂိုလ်တိကာလ ినా ယံခဣဇဒံဣဇဒခန္ဓာ၅ပါးကိုတမတ္တိလက္ခဏာယေသုံးသတ္တေငါရှုပွားသုံးသ၍နေပေ၏။ကာလ ినా ယံခဖိဒါဖိဒါခန္ဓာ၅ပါးကိုတမတ္တိလက္ခဏာယေသုံးသတ္တေငါရှုပွားသုံးသ၍နေပေ၏။ယံခဣဇဒံခန္ဓာ၅ပါးကိုလက္ခဏာယေသုံးသတ္တေတလက်စီတင်ပြီးရှုရ။ယံခဖိဒါခန္ဓာ၅ပါးကိုလက္ခဏာယေသုံးသတ္တေတလက်စီတင်ပြီးရှုရ။ဣဒ္ဓတ္တမှာလည်းခန္ဓာ၅ပါးထဲမှာယုတ်ရှိတယ်၊နန်းရှိတယ်။ဣဒ္ဓခန္ဓာ၅ပါးထဲမှာလည်းယုတ်ရှိတယ်၊နန်းရှိတယ်။ရှင်းနေတဲ့အတွက်ဘယ်လိုရှင်းအောင်မလဲလို့မေးတော့သောကာလ ినా ရူပံသမသတိကာလ ినా အရူပံဒါကအထတ္တလိထက္ကရသမေနာ220 200သမေနာ290 290ဝိသုဒ္ဓိမေအထက္ကရဒုတိယရသသမေနာ300 300တိမှာပါပါတယ်နော်။ ဘောဓယောဂီပုဂ္ဂိုလ်ဒီကာလနယံကရူပံယုတ်တယကိုသမသတိလက္ခဏာယသုံးတတ်ခြင်းကရှုပသုံးတတ်၍နေဝေ၏ကာလနယံခအရူပဏ္ဍိယကိုသမသတိလက္ခဏာယသုံးတတ်ခြင်းကရှုပသုံးတတ်၍နေဝေ၏ယံခယုတ်တယယံခနန္ဒီအဲ့ဒီတရားတွေကိုယံခအနိစ္စလက္ခဏာယံခဒုက္ခလက္ခဏာယံခအနတ္တလက္ခဏာလက္ခဏာယသုံးတတ်တစ်လက်စီတင်ပြီးတော့ရှုပသုံးတတ်ရတဲ့လုပ်ငန်းခွင်မျိုးဖြစ်တယ်သမထမှာလို့အာယုံတစ်ခုကြီးအပေါ်၌စိုက်စိုက်စူးစူးစိုက်ပြီးတော့ရှုနေရတဲ့လုပ်ငန်းခွင်မျိုးမဟုတ်ဘူးမဟုတ်တဲ့အတွက်အာယုံကြီးပြောင်းပြောင်းသွားပြောင်းသွားပြီမဲ့လို့ဒီယောဂီပုဂ္ဂိုလ်ရဲ့စိတ်ကြီးဘေးကိုသိပြီးတော့မထွက်ဘူးအထွက်နေနေအနိစ္စရှုရင်လည်းအနိစ္စအချင်းရအပေါ်၌ဒီသင်္ခါရတရားကြီးအနိစ္စအချင်းရအပေါ်၌ကောင်းစွာတည်နေတယ်ဒုက္ခလို့ရှုနေရင်လည်းသင်္ခါရတရားကြီးရဲ့ဒုက္ခအချင်းရမှာကောင်းစွာတည်နေတယ်အနတ္တရှုရင်လည်းအနတ္တအခြင်းအရာ၌သင်္ခါရတရားတို့ရဲ့အနတ္တအခြင်းအရာ၌ကောင်းစွာတည်နေတယ်။ဒီနေ့အတွက်အဲ့ဒီသမာဓိကိုဘာသမာဓိလို့ခေါ်မလဲလို့မေးရင်တော့ခဏိကသမာဓိလို့ခေါ်တယ်လို့ဒီလိုဆိုလိုပါတယ်နော်။ဒါကြောင့်အဲ့ဒီခဏိကသမာဓိနဲ့ကင်းပြီးတော့သာလျှင်မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ကိုရနိုင်မရနိုင်ဆိုတာနဲ့ပတ်သက်လို့ဝိသုဒ္ဓိနဲ့မဟာနိကပထမအတွဲဒီလိုဒီမှာမဟာဒီကပထမအတွဲသမျက်နာ35မှာဒီကားဆရာတော်ကဖွင့်ဆိုထားပါတယ်ဘယ်လိုဖွင့်ထားလဲသမထယန္တိကန္တာဟိဥပ္ပဇာရပဏဘေဥပ္ပဇာရပဏပဗေဒသမထေဣတရာသခဏိကသမထေဥပယေသံမိဝိဘောကမုခတယဝိနာနဂရာစီပိလကုတ္တရာဒီကမောသံဘဝတိသမထယန္တိကတသမထယန္တိကပုဂ္ဂိုလ်အားဥပ္ပဇာရပနာဘေဒံဥပ္ပဇာရအပနာဟုနှမျိုးပြသောသမာဓိသမာဓိကိုဝိနာကင်း၍ဂရစီမီတရားတစ်စက်မြသောလည်းပဲလောကုတ္တရဒီကမောလောကုတ္တရတရားကိုရခြင်းမည်သည်နာတံဘဝတိမဖြစ်သင့်ပေ။သမထယန္တိကပုဂ္ဂိုလ်ဖြစ်ခြင်းရဲ့ဥပ္ပဇာရသမာဓိသို့မဟုတ်အပနာသမာဓိအဲ့ဒီသမာဓိနှမျိုးပြနေတော့2မျိုးမျိုးသောသမာဓိနဲ့ကင်းပြီးတော့မဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်ဆိုတဲ့လောကုတ္တရာတရားရမှုဆိုတာဘယ်လိုမှမဖြစ်သင့်ဘူးတဲ့တဲ့ဤတခါသာသုဒ္ဓဝိပါဒနာယန္တိကပုဂ္ဂိုလ်အားခဏိကသမာဓိခဏိကသမာဓိကိုဝိနာကြည့်၍ဒရာစီမီတရားတည်းဆင့်မြတ်တော်လည်းပဲလောကုတ္တရာဒီကမောလောကုတ္တရာမဉ္ဇဏ်ဖွဉ္ဇဏ်နိဗ္ဗာန်တရားတော်မြတ်ကိုညာခြင်းမြည်သီနာတံဘဝတိမဖြစ်သင့်ပေသောတာဝိပဿနာဉာဏ်ဤကပုဂ္ဂိုလ်ဖြစ်ခဲ့မယ်ရှင်တော်ခဏိကသမာဓိနဲ့ကင်းပြီးတော့တရားတစ်စက်မြတ်တော်လဲလောကုတ္တရာတရားသူတရားမြတ်ကိုရခြင်းမည်သည်မဖြစ်သင့်ဘူးတဲ့ဒီတော့ခဏိကသမာဓိဆိုတာဘာပြောနေလဲဆိုတာနည်းနည်းသဘောပေါက်ဖို့လိုတယ်နော်တခဏဉာဏ်လေးဒီနေတဲ့သမာဓိကိုခဏိကသမာဓိလို့ခေါ်တယ်ဆိုပြီးတော့လုံးလုံးသမာဓိမထူတော်မင်းနဲ့ရွှေ့ကျင်တာကိုရှုမယ်ဆိုရင်တော့ယုံနာပရမတ်ဆိုင်အောင်ရှုဖို့ဆိုတာအမြဲတမ်းခက်သွားပါလိမ့်မယ်နော်ကဲနောက်တစ်ခုဥပယေသံပိသုဒ္ဓဝိပါဒနာယာနိကသမထယာနိကပုဂ္ဂိုလ်သုဒ္ဓဝိပါဒနာယာနိကပုဂ္ဂိုလ်နှမျိုးတို့အားလည်းပဲဝိမောကမုခတယံနိဗ္ဗာန်သို့ဝင်ရန်လမ်းကြောင်းတစ်ခွဲဖြစ်တဲ့ဝိမောကမုခအမိရတဲ့အနိစ္စ ानु ပါဒနာညာဒုက္ခ ानु ပါဒနာညာအနတ္တ ानु ပါဒနာညာသုံးမျိုးကိုဝိနာကြည့်၍ဒရာစီပိတယံတစ်စင်းပြတော်လည်းပဲလောကုတ္တရာဒီကမောလောကုတ္တရာမေညာဖို့ညာနိဗ္ဗာန်ကိုရရှိခြင်းဖြစ်သည်နတ်တံဘဝတိမဖြစ်သင့်ပေ။အနိစ္စ ानु ပါဒနာညာဒုက္ခ ानु ပါဒနာညာအနတ္တ ानु ပါဒနာညာသုံးပါးကိုဝိမောကမုခလို့ခေါ်ပါတယ်။ကိလေသာတို့မှလွတ်မြောက်ကြောင်းလမ်းကောင်းနေပဲနော်။သို့ဝိမောကမုခအမိရနေတဲ့ကိလေသာတို့မှလွတ်မြောက်ကြောင်းဖြစ်တဲ့အနိစ္စ ानु ပါဒနာညာဒုက္ခ ानु ပါဒနာညာအနတ္တ ानु ပါဒနာညာသုံးမျိုးနဲ့ပြင်းပြီးတော့လေလောကုတ္တရာတရားတို့တရားများကိုရခြင်းမည်သည်တရားတစ်စက်ပြတော့လည်းမဖြစ်သင့်ပါဘူးဆိုပြီးဒီလိုဖွင့်ထားတယ်။ဒါကြောင့်ဥဒ္ဓနောအဲ့ဒီအဖွင့်လေးကိုကြည့်ပြီးတော့ခဏိကဝိပဿနာဆိုတာခဏိကသမာဓိနဲ့သွားရတယ်။ခဏိကသမာဓိဆိုတာတစ်ခဏလေးပြီးနေတဲ့သမာဓိ။ဒါကြောင့်သမာဓိကြောင့်မလိုပါဘူးဆိုပြီးတော့ဒီစကားကြည့်ပြီးပြောတာ။သို့တော့ဆိုလိုနေတဲ့ခဏိကသမာဓိရဲ့အဆင့်ကဘယ်အဆင့်ဆိုတာတစ်ခဏလေးနဲ့ပြီးနေဆိုတော့ကတော့သကလုံးရဲ့အဓိပ္ပာယ်ကတော့မှန်တယ်ပေါ့။ခဏမတ္တအတိတိကောသမာဓိဆိုပြီးဒီလိုတော့ဖွင့်ထားတယ်။ဒါပေမဲ့အဲ့ဒီခဏမတ္တအတိတိကသမာဓိဟာဘယ်အခါမှဖြစ်တယ်လို့မြေတော့ခဏကဒီမှာဖွင့်နေတာကဇံကိုဝင်စားပြီးတော့ဇံတရားဇံစိတ်ကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ခန္ဓာပြည့်ပြန်ရှုနေတဲ့အပိုင်းမှာတည်တည်နေတဲ့သမာဓိမျိုးကိုပြောနေတာအထူးသဖြင့်နော်အဲ့တော့ နန္ဒန်ရည်တွေကိုလက္ခဏာရေသုတ်တန်ဒီပိဝိပါဒနာရှုခိုင်မှာဖြစ်ပေါ်နေတဲ့တည်ကြည်တဲ့သမာဓိကိုခဏိကသမာဓိခေါ်တယ်ဆိုရင်လည်းကျန်နေတဲ့ပကိဉ္စကသင်္ခါရတရားတွေပြန်ပြီးဝိပါဒနာရှိတဲ့အခိုင်မှာဖြစ်ပေါ်နေတဲ့သမာဓိကိုလည်းခဏိကသမာဓိလိုပဲခေါ်နိုင်တယ်။သို့သောဇန်တရားနည်းတွေကိုဝိပါဒနာရှုတတ်ဖို့ဉာဏ်မရဘဲနဲ့ရှုလို့ရပါမယ်။စဉ်းစားကြည့်ကြ။နောက်တစ်ခုပကိဉ္စကသင်္ခါရလို့ခေါ်ဆိုအပ်တဲ့ဇာမကျင့်ကြံနေတဲ့ယုတ်ပြဉ္စဏတရားတွေကိုဝိပါဒနာရှုတတ်ဖို့ဆိုတာယုံနာကိုမသိဘဲနဲ့ကိုရှုတတ်ပါမယ်။ယုတ်နဲ့တည်းရကဘာလို့တည်းအဲ့ဒီယုတ်ဆိုတာကကလတ်လို့ခေါ်တဲ့အမှုံကြီးအနေနဲ့ဖြစ်တော့ဒီကလတ်ကိုပထမမြင်ရမယ်ဒုတိယဒီကလတ်ကိုဓာတ်ခွဲနှစ်ယောက်နန်းဆိုတာလည်းနန်းကလတ်လို့ခေါ်တဲ့အုတ်စုအနေနဲ့ဖြစ်တော့ဒီအုတ်စုလေးတွေကဝီတိလို့ခေါ်တဲ့နေရာမှာလမ်းကြောင်းအတိုင်းကဖြစ်တယ်ဒီကဒီနန်းကလတ်ကလေးတွေကိုမြင်ရမယ်နန်းကလတ်ဓာတ်ခွဲနှစ်ယောက်ဝီတိခေါ်တဲ့နေရာမှာလမ်းကြောင်းအတိုင်းဖြစ်ပေါ်သွားတဲ့နန်းပြားတွေကိုသင်္ကေတကျအရှုပွားထားရအောင်အဲ့ဒီလိုရှုတတ်ရင်ဒီယုတ်ဒီနံအဲ့ဒီလိုရှုတတ်မှသူကပရမအနေကိုယုတ်နံပရမအစိတ်ကိုဆိုင်တယ်အဲ့ဒီယုတ်နံပရမအစိတ်ဆိုင်ရည်ဒီသမာဓိမရှိဘဲနဲ့ရှုကြည့်ပါနော်နိဗ္ဗာန်မြတ်စွာကြာကြောင်းတော်လဲမိမိကယုတ်ကလည်းဒီမမြင်ဘူးနံကလည်းလည်းမမြင်ဘူးမြင်ဘူးဆိုလဲဓမ္မခွတ်တတ်သိဘူးဆိုရင်တော့ယုတ်ပရမအနေကိုမကူသေးပါဘူးသမာဓိမထူတော်ဘဲနဲ့ဒီလိုမိမိကယုတ်နံကိုပရမဆိုင်အောင်ရှုလို့မရသေးဘူးဆိုရင်တော့သမားနှင့်ထူထောင်သင့်ပါれလို့ဟောကြားတော်မူတဲ့ဘုရားရှင်ရဲ့အစိုးအမိန့်ကိုတော့ဥထိရပန်းရှင်ပြီးလိုက်နာဖို့မသိဘူးလားသိနေတယ်ဘာကြောင့်ဘုရားရှင်ကသမားနှင့်ထူထောင်မယ်လို့ဒီမှာဟောလဲခေါ်ထားတယ်ကိုသူလည်းဒီပြည့်နေတယ်မဂ္ဂင်7ပါးတိုင်းမှာမြတ်စွာဘုရားဒီသမာဓိဆိုတဲ့မဂ္ဂင်တစ်ခုကိုအများရန်ထည့်ပြီးတော့ဟောပါတယ်ဘာကောသမာဓိခေါ်တယ်ဆိုတာကိုလည်းကျင့်ပါများစွာထက်ခါထက်ကရှင်းထားတယ်ပထမဇန်သမားတိဒုတိယဇန်သမားတိတတိယဇန်သမားတိသုတတဇန်သမားတိဒီကိုသမားသမားတိလို့ငါပြောခေါ်ဆိုလိုတယ်ဆိုပြီးမဟာတိပ္ပဏာတုတ်တံမှာလည်းအတိအကျရှင်းထားတယ်။သို့သော်ဒါကတော့မြင့်စေဒီပဇာနီလို့ခေါ်ပါတယ်။မွေးကောင်ကိုခါလိုက်ကကံကြီးမြှောက်ပြလိုက်တယ်လို့အလဲကောင်ဖြစ်တဲ့ရူပဝဆရသမားတိကိုမြှောက်ပြလိုက်ရင်အစဖြစ်တဲ့အထွတ်တည်ဆုံးရောက်နေတဲ့ကာမဝဆရသမားတိအဆုံးဖြစ်တဲ့အရူပဝဆရသမားတိကိုလည်းသင်ကြုံပြီးရတွေ့ရပါတယ်။တနည်းအားဖြင့်တော့ဥက္ကဋ္ဌနိဒေသနီးလို့လည်းပြောနိုင်တယ်ဝိပါဒနာကုတဲ့အပိုင်းမှာအကောင်းဆုံးသမာဓိကိုဖျားခြင်းကရွေးချယ်ပြီးတော့မြှောက်ပြတယ်နော်ဒီတော့အဲ့ဒီလိုမြတ်စွာဘုရားကသမ္မာသမာဓိဆိုတဲ့စကားလုံးကိုမဂ္ဂင်7ပါးအနေနဲ့ဟောထားတဲ့အဲ့အတွက်ဝိသုဒ္ဓိဉာဏ်စဉ်ပိုင်းကြတော့စိတ်ဓာဝိသုဒ္ဓိဆိုတာကဒီသမ္မာသမာဓိကိုပဲစိတ်ဓာဝိသုဒ္ဓိလို့ပြောနေတယ်စိတ်ဓာဝိသုဒ္ဓိနာမသဥပ္ပစာရအထသမာပတ္တိယောဟောဝိသုဒ္ဓိမဲ့အထက္ခဏဒုတိယတော့ဆံမြင့်တာ220ဖြစ်စိတ်ဓာဝိသုဒ္ဓိစိတ်ဓာဝိသုဒ္ဓိဆိုတာဥပ္ပဇာရတမာတိနဲ့တကွာတမာပတ်7ပါးကိုခေါ်ပါတယ်ဆိုပြီးဒီလိုရှင်းလိုက်အဲဒီရှင်းချက်ကိုကြည့်ပြီးတော့ခဏကဘုရားရှင်ကမဟာသီဗြဟ္မဏသုတ္တမဇန်လေးပါးရူပဝဆရဇန်လေးပါးကိုတမာသမာတိခေါ်ဆိုကြောင်းရှင်းပြသည်ဥပ္ပဒ္ဓနေတိသအနိသုံးဖို့မိစေတိပကနီလို့ဒီလိုပြောနေခြင်းဖြစ်ပါတယ်နော်ဒါကြောင့်အဲဒီစိတ်ဓာဝိသုဒ္ဓိဖြစ်ပြီးတဲ့အခါကျမှဘာလို့ရလဲဒေတိဝိသုဒ္ဓိစက္ကံကူရ။ဒိဋ္ဌဝိသုဒ္ဓိမဖြစ်ဖက်နဲ့ကူကြည့်ပါ။ကူလို့မရရင်တခေါက်တော့ပြန်လာဖို့မကောင်းလား။ဒါနဲ့ဒီကကြီးတွေ။ဟင်။ကူမရဘူးဆိုရင်တခေါက်တော့ပြန်လှည့်လာဖို့မကောင်းလား။ကောင်းတယ်။ယုံနံကိုပရမတ်ဆိုင်အောင်မသိတော့ဘူးဆိုရင်တခေါက်တော့ပြန်လှည့်ဖို့သိကောင်းတယ်နော်။ကဲ။ဟင်။ကဲ။ဒါကြောင့်ဒီမှာခဏိကစိတ်ကြီးငကရာလေးတော့ဒါကြုံလို့ပြောနေတာနော်။ဒါကြောင့်နည်းနည်းဒီစကားကိုအကျဉ်းချုပ်ပြီးပြောရင်သမထဘိမှာဆိုလို့ရှိရင်တော့အထူးသဖြင့်ခဏိကသမာဓိဥပ္ပဆရသမာဓိအပ္ပနာသမာဓိသမာဓိ၃မျိုးရှိတယ်။အဲဒီတော့ဓမ္မထံလမ်းစဉ်ဖြင့်သုဒ္ဓဝိပဿနာယန္တိကပုဂ္ဂိုလ်ဒီ၄ပါးကသာအထူးရတယ်။ဒါရေပုံရနည်းစနစ်ပဲ။ရေပုံရလို့ပြောတာကတော့အများစုလိုက်ပြီးအထူးရမယ်လို့ပြောတာပါနော်။ရှင်းချက်အနေနဲ့နန္တရားကစပြီးအထူးတယ်လို့မရှိဘူးလို့တော့မဆိုလိုပါဘူးရှိပါတယ်။သိတယဟံကိုဘုရားရှင်ကအသိစိတ်တလုံးကိုနည်းနည်းအောင်ရှုပါသုံးသပ်ဖို့ညွှန်ကြားထားတဲ့ထုံးဖြစ်တယ်။သို့တော့ချင်းချက်ပါဒီလိုပုဂ္ဂိုလ်ကရှုလို့ရရင်မိမိလည်းလိုက်ရှုကြည့်ပါရှုလို့မရရင်တော့နောက်တစ်ခေါက်ပြန်လာခဲ့ဒါပဲရှိဟုတ်တယ်မလားမရဘူးဆိုလို့ရှိရင်တော့ပြန်လာလှည့်လာခဲ့တော့ရှုတော့ကြည့်ပါဒီတော့မရဘူးဆိုလို့ရှိရင်တော့ရေပုံရစီးပန်းဖြစ်တဲ့ဓကမထန်ကနေစရအောင်အဲ့ဒါဓကမထန်ကနေစလိုက်တဲ့အပိုင်းမှာဒါလေးပါဖြင့်သမာဓိထူထောင်ထက်တဲ့အထွတ်တည်းကိုရောက်နေတဲ့ကာမဝဆရာသမာဓိကိုလည်းဒ အတိဒုပ္ပဇ္ဇာအဖြစ်တာဥပ္ပဇ္ဇာဓမ္မတိခေါ်တယ်။မုခအဖြစ်ခဏိကဓမ္မတိခေါ်တယ်။ဒါကသမထပဲ။ဝိပဿနာပိုင်းမှာကျတော့အကျုပ်ကဖြစ်တဲ့ဇန်တရားတွေကိုပဲဖြစ်စေ၊ဇန်တရားမှာပြည့်ညံ့နေတဲ့ပကတိကသင်္ခါရအမြင်ရနေတဲ့ယုတ်တရားဉာဏ်တရားတွေကိုပဲဖြစ်စေ။အနိစ္စဒုက္ခနဲ့တလက္ခဏာရဲ့သုံးတာတင်ပြီးရှုဖွဲ့သုံးတာနေတဲ့အချင်းခံမှာတည်ကြည်နေတဲ့ဓမ္မတိကိုဘာဓမ္မတိခေါ်လဲ။ခဏိကဓမ္မတိခေါ်တယ်။တနည်းအားဖြင့်ဝိပဿနာဉာဏ်နဲ့ရှင်တွဲ့နေတဲ့ဓမ္မတိကိုဘာဓမ္မတိခေါ်လဲ။ခဏိကသမာဓိခေါ်တယ်လို့ဒီလိုသမထပိုင်းဝိပဿနာပိုင်းနှစ်ပိုင်းခွဲပြီးတော့မှတ်ပါနော်ကဲပြန်ပြီးတော့နည်းနည်းလေးစကားဆက်ကြရအောင်စိတ်ကိုအာယုံမှာကောင်းစွာထားတယ်ဆိုတာကဇန်ဒီကိုဝင်စားနေရင်လည်းဒါအာယုံ၌အခုအာနာပါနသံပေါ့နော်အာနာပါနပရိဘာကနမိတ်လို့ခေါ်တယ်ဒီလင်တော့ကနေတဲ့ဒီအာနာပါနနမိတ်မှာဘာဝနာစိတ်ကိုညီဝစွာတတ်ပြီးထားလိုက်လို့ပရမဇန်ဒုတိယဇန်တတိယဇန်သုတဇန်ခေါ်တဲ့ဇန်ဒီကိုအစဉ်အဆက်ဝင်စားနှိုင်းရင်သုံးချင်းခံမျိုးပါအာနာပါနပရိဘာကနမိတ်အာယုံ၌ဘာဝနာစိတ်ကိုကောင်းစွာထားနေသည်မြည်တယ်ကောင်းစွာထားပြီးတော့အသက်ရှူနေသည်မြည်တယ်နော်နောက်တစ်ခုဝိပဿနာအခက်ဇန်ဒီဝပန္နဇန္တာလီသမဘိသိတဝဟုထာယနာနာသမယုတ်တန်စိတ္တခရတော်ဝရတော်တမ္ပတ္တောဝိပဿနာခဏိလက္ခဏာပတိဝေဒနာဥပ္ပိသတိခဏိကစိတ်ေကကရာဒါနိဝါပနာဇာနတိသုသံတောဂုံမူလီဓမ္မပိစိတ်တဘာဝိသတိ၍ဘုဒ္ဓယာဓမ္မထာယဇာနတံပြုတ်တံပိဋိသံစိတ်ဖြင့်ရှင်ဇာနတံပြုတ်တံစိတ်တံဇာနင်းရှင်နေတဲ့စိတ်ကိုဉာဏ်ငါတဲ့ငါကုဉာဏ်ငါဗြဟ္မဇမဇာင်္ဂငါဘအပေါင်းကိုဇန်လို့ခေါ်တယ်ဒုတိယဇန်ကျတဲ့ဇာင်္ဂသုံးပါအပေါင်းတဏှာဇံကြရဇံကနှစ်ပါးအပေါင်းသုဒ္ဓဇံကြရဇံဥပက္ခဣဒ္ဓကရခေါ်တဲ့ဇံကနှစ်ပါးအပေါင်းကိုဉာဏ်လို့ခေါ်တာနော်အဲဒီဇံနေနဲ့ရှင်တော်ပြီဖြစ်ပေါ်နေတဲ့စိတ်ဇံနဲ့တံယုတ်တဲ့စိတ်တန်ဇံစိတ်နဲ့ရှင်ဇံနဲ့ရှင်နေတဲ့စိတ်ကိုခရတော်ကုံတတ်တဲ့အနတ္တဘောအဖြစ်ဝိညာတော်ပြတ်တတ်တဲ့အနတ္တဘောအဖြစ်တံပါတတော်ကောင်းစွာရှုမြင်နေတဲ့ယောဂဝါဒရာပုဂ္ဂိုလ်ရဲ့အတန်တန်၌ဝိပဿနာခဏေဝိပဿနာဉာဏ်ရဲ့အခိုက်တိုင်း၌လက္ခဏပတိဝေဒနာဇန်စိတ်၏အနိစ္စဒုက္ခအနတ္တလက္ခဏာကိုထွေးဖို့သိမြင်နေခြင်းဖြင့်ခဏိကစိတ်ဖြင့်ကက္ကဋ္ဌခဏိကစိတ်ဖြင့်ကက္ကဋ္ဌဟုခေါ်ဆိုအပ်တဲ့တည်ကြည်စိတ်ကြည်ခြင်းဟုသမာဓိသည်ဥပ္ပဇ္ဇတိဖြစ်ပေါ်လေလာ၏ဖြစ်လာပြီ။ယောဥပ္ပန္နယခဏိကစိတ်ဖြင့်ကက္ကဋ္ဌယဝေနာပိအာရမဏိစိတ်တံသမာအာတဟံသောသမာသဘိတောသမာတဟံစိတ်တံအတ္တသိတမိပတ္တသိတမိဒီစိတ်ခေတိတိဥစ္စတိယောဥပ္ပန္နယဤကဲ့သို့ဖြစ်ပေါ်၍လာသောခဏိကစိတ်ဖြင့်ကက္ခရာယဝေနာပိခဏိကစိတ်ဖြင့်ကက္ခရာဤအစွမ်းအဖြစ်တော်လည်းပဲအာရမဏိလံစိတ်ဒီဟုသောအာယုံ၌စိတ်ခံဝိပဿနာစိတ်ကိုတမန်ကောင်းမွန်စွာအတဟံတော်တမန်အတဟံတော်တမန်သဘင်တော်ကောင်းစွာအငြင်းကြောထားခဲ့သည်ရှိသောတမန်တဟံစိတ်တအတ္တတိတမိပတ္တတိတမိတိတေခတိတိဟု၍စိတ်ကိုအာယုံ၌ကောင်းစွာထားလျက်ဝင်လေကိုဖြစ်အောင်ကြည့်ဖက်လေကိုဖြစ်အောင်ကြည့်ဟူရဥစ္စာဒီခေါ်ဆိုနိုင်ပါပေ၏ဒီတော့ဇံဝင်စားပြီးတော့ဒီဇာဏံပြည့်တဲ့ကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်ပြီးတော့တစ်လက်စီရှုအဲဒီလိုရှုနေတဲ့အချိန်ခါမှာမိမိရဲ့စိတ်ကိုဇံစိတ်ဆိုတဲ့အရှုကအာယုံနဲ့ကောင်းစွာထားနေသည်ပြီးတယ်ကောင်းစွာထားပြီးတော့အသက်ရှုနေသည်ပြီးတယ်အဲဒီလိုအသက်ရှုနေအောင်ကျင့်ကြံကြဖို့ဘုံများအထုတ်ပါလို့ဖျားရှင်ကတိုက်တွန်းနေတယ်နော်။ဒါကသမာဓဟစိတ်တတိယစတုတ္တကဒုတိယမြောက်နော်။နောက်တစ်ခါတတိယစတုတ္တကတတိယမြောက်နော်။တတိယစတုတ္တကနောက်စတုတ္တမြောက်ကဖားလဲ။ဝိမောသယစိတ်တအန္တလိတမိတိတေခတိဝိမောသယစိတ်တပတ္တလိတမိတိတေခတိဒိဋ္ဌံစေကိုဝိမုတ်စေယကိလေသာတို့မှလွတ်မြောက်စေလျက်အတ္တသိတ္တမိဝိလေကိုဖြစ်စေဣတိဤသောဒိဋ္ဌတိဖြစ်၏ဒိဋ္ဌံစေကိုဝိမုတ်စေယကိလေသာတို့မှလွတ်မြောက်စေလျက်ပတ္တသိတ္တမိထွက်လေကိုဖြစ်စေဣတိဤသောဒိဋ္ဌတိဖြစ်၏ဘယ်လိုကြည့်လဲဝိမုတ်စေယစိတ်တန်တိပရမဇ္ဇနိနဒီဝရဏိတိစိတ်တံမောစေတောဝိမုတ်စေတောဒုတိယနာဝိတ္တကဝိသရေဒီတတိယနာမိတိယသရုပ်ထေနဒုက္ခဒုက္ခိစိတ်တံမောစေတောဝိမုတ်စေတောဟုတ်ကဲ့သမထပဲသမထပိုင်းမှာကိလေသာတွေမှာလွတ်မြောက်အောင်ခြင်းမုံတစ်ပိုင်းဝိပဿနာပိုင်းမှာကိလေသာတွေကလွတ်မြောက်အောင်ခြင်းမုံတစ်ပိုင်းနှစ်ပိုင်းခွဲပြီးတော့ပြသမထပိုင်းကျတော့ပရမဇန်ကိုဝင်စားလိုက်ရင်ပရမဇန်ဆက်ပြီးဆိုတာနဲ့ညူရဏကိလေသာအညီကြီးတွေပြည့်ကြသွားတယ်ကာမိစန္ဒညူရဏ အယုံငါမကမ္မဂုဏ်တရားဒီအပေါ်နဲ့လိုလတ်တက်မဲ့နေတဲ့အနှောင်းဖွဲ့ပြတ်ထွက်သွားနော်ဗျာပါဒနိဝရဏသတ္တဝါတွေကိုသိသိပြည့်စုံလိုတဲ့နိဝရဏအနှောင်းဖွဲ့ရှင်းထွက်သွားဝေးကွာကြသွားသီနာမိတ်တအနိဝရဏသစ္စရတိတရဲ့ထိုင်းမင်းနေတဲ့နိဝရဏအနှောင်းဖွဲ့ကြီးဘေးကိုကွာကြသွားဘုဒ္ဓဇာကုတ်ကုသနိဗ္ဗာန်စိတ်ပြန့်လင်းမှုနောင်တတ္ထံပူပန်မှုဆိုတဲ့နိဗ္ဗာန်အမြင့်ကြီးကြီးကွာကြသွားတယ်။ဝိသိကိစ္စနိဗ္ဗာန်ဒုလောဒုလောတွေ့တော့ယုံမနေတဲ့ဝိသိကိစ္စအမြင့်အကျင့်နိဗ္ဗာန်ကြီးဘေးကွာကြသွားနော်။အဲဒီတော့ပရမဇန်သမာဓိအခိုက်မှာနိဗ္ဗာန်အမြင့်ကြီးတွေဘေးကွာကြသွားတဲ့အတွဲပရမဇန်သမာဓိဆိုက်ပြီးတော့အသက်ရှူနေပြီဆိုရင်ပေါ့သူအဲ့တဲ့ယူနီကိုမိမိရဲ့စိတ်ကိုပြိတ္တတို့မှလုံရောက်စေလျက်ဝင်လေကိုဖြစ်အောင်ကြည့်နေတဲ့ပုဂ္ဂိုလ်ထွက်လေကိုဖြစ်အောင်ကြည့်နေတဲ့ပုဂ္ဂိုလ်ကိုခေါ်နိုင်တယ်ပြိတ္တတို့မှလုံရောက်စေလျက်အဲ့တဲ့ယူနေတဲ့ပုဂ္ဂိုလ်ကိုခေါ်ဆုံးနိုင်တယ်လို့ဒီလိုရှင်းထားနော်ကဲနောက်တစ်ခုဒုတိယဇာတ်ကျတော့ဝိဒဝိဇာရတွေကလွတ်သွားဝိဒဝိဇာရဆိုတဲ့ဆန့်ကျင်ဘက်အနောင်အဖွဲ့တွေကလွတ်သွားတဲ့အဲ့တဲ့လွတ်ပြီးတော့အသက်ရှူနေတဲ့ပုဂ္ဂိုလ်ကိုပြောနေတယ်။တတိယဆန်ဆိုင်ကြတော့မဖြစ်လာလို့ပိဋိကလွတ်သွားတယ်။ပိဋိမှမိမိရဲ့စိတ်ကိုပိဋိမှလွတ်လွတ်ကင်းကင်းရှင်းရှင်းကြီးထားပြီးတော့မှအသက်ရှူအောင်အသက်ရှူနေတဲ့ပုဂ္ဂိုလ်အသက်ရှူအောင်လက်ကျင်နေတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ်နော်။နောက်တစ်ခုသရုတ်တဆန်ကြိုက်တော့ဒုက္ခဒုက္ခနှစ်မျိုးလုံးကနေပြီးတော့လွတ်သွားပြီနော်။အဲဒီလိုလွတ်မြောက်စေလျက်အသက်ရှူပါလို့မြတ်စွာဘုရားကတိုင်တွန်းထားတယ်ဒါကသမထပိုင်းဝိပဿနာပိုင်းကျတော့မဟုတ်လေတဏိဝပန္နဇာနာနိသမဘိစိတ်တဘာဟုထာယဇာနာသံယုတ်တံစိတ်တံခရတော်ဝရတော်သမ္ပတတိတဏိဝပန္နဇာနာနိသုသံတို့ကိုမူလီသမဘိစိတ်တဘာဝင်စား၍ဟုထာယဇမ္မထာယဇာနာသံယုတ်တံစိတ်တံဇာနိချင်းနေတဲ့စိတ်ကိုခရတော်ကုံတတ်တဲ့အနတ်ဘောအဖြစ်ဝရတော်ပြတ်တတ်တဲ့အနတ်ဘောအဖြစ်သမ္ပတတိသုံးသာရှိပါ၍နေ၏မမတတိလက္ခဏာယသုံးတန်တင်္ဂရှုပါသုံးသာ၍နေပေ၏အဲဒီဇာနေဝင်စားလိုက်ဇာနေရှင်နေတဲ့ဒီစိတ်ကိုပဲဂုံတပြတ်တတ်တဲ့သဘောကိုအာရုံယူပြီးတော့လက္ခဏာယသုံးတန်တစ်လက်စီတင်ပြီးတော့ရှုနေအဲဒီလိုရှုလိုက်တော့ဘာဖြစ်လဲသောဝိပါဒနာခဏိအနိစ္စ ानु ပါဒနာယအနိစ္စတင်ညာတော်စိတ်တံမောစင်တော်ဒုက္ခ ानु ပါဒနာယဒုက္ခတင်ညာတော်စိတ်တံမောစင်တော်အနန္တ ानु ပါဒနာယအတ္တဉ္ဇံတော်နိဗ္ဗိတ ानु ပါဒနာယအနန္တိတော်ဝိရာဂ ानु ပါဒနာယရာဂတော်နိရောဓ ानु ပါဒနာယသမုဒိယတော်ပဋိနိဒေက ानु ပါဒနာယအာရဏတော်စိတ်တံမောစင်တော်အတ္တတိစေဝပတ္တတိသာဒိနဟုသတိဝိမောစိယံစိတ်တံအတ္တတိတမိပတ္တတိသမိတိသိခတိတိဘာပြောလဲသောထယောဂီပုဂ္ဂိုလ်သည်ဝိပဿနာခဏေဝိပဿနာဉာဏ်ရဲ့အခိုက်တိုင်း၌အထုသဖြင့်တော့ဘင်္ဂာနုပါဒနာဉာဏ်ကိုရည်ရထားတယ်လို့ဒီကဆရာတော်ကတော့ဖွင့်ထားပါတယ်နော်ဘာဖြစ်လို့လဲအထက်ပိုင်းဘလောကအကောင်းနေတဲ့ဝိပဿနာဉာဏ်အခိုက်မှာဒါလျင်ဆန့်ကျင်ပတ္တိကလွတ်မြောက်လို့နော်ဝိပဿနာခဏေဘင်္ဂာနုပါဒနာဝိဘင်္ဂာဝိဘင်္ဂာနုပါဒနာဉာဏ်အခိုက်၌အနိစ္စ ानु ပါဒနာယအနိစ္စ ानु အနိစ္စဟုအဖန်တည်းလဲဖြူသောအနိစ္စ ानु ပါဒနာဉာဏ်ဖြင့်ဘာလို့အလိစ္ဆာလို့အခွန်တည်းနဲ့ရှုလဲလို့ပြီးတော့ဇာနတံပြုတ်တံစိတ်တံဆိုဖွင့်ထားပါတယ်။ဇာနနဲ့ရှင်နေတဲ့စိတ်ကိုအလိစ္ဆာလို့အခွန်တည်းနဲ့ရှု။ထိုဇာန်စိတ်ရဲ့ဂုံဂုံပြိုပြိုပြက်ပြက်နေတဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးတော့အလိစ္ဆာလို့တွင်တွင်ရှုနေတယ်။အဲဒီလိုရှုနေတဲ့ဉာဏ်ကိုဝိပဿနာဉာဏ်ကိုအလိစ္ဆာလူပဿနာဉာဏ်လို့ခေါ်ပါတယ်။ဒါကြောင့်ဝိပဿနာခဏေဝိပဿနာဘင်္ဂနုပဿနာဉာဏ်အခိုက်၌နိစ္စ ानु ပါဒနာယအနိစ္စ ानु ပါဒနာညာဖြင့်နိစ္စအတ္တညာတော်နိစ္စဟုအမှန်မှနေတဲ့နိစ္စအတ္တညာမှစိတ်တန်စီကိုမောခြင်းတော်လူမြောက်ခြင်းလည်းရဲ့အန္တတိတံမိဝင်လေးကိုဖြစ်ခြင်းအပ္ပတသိတံမိထွက်လေးကိုဖြစ်ခြင်းဣတိဤသို့တိခေတိခြင်း၏ဘင်္ဂာနုပါဒီဇာစိတ်ကလေးကိုအရှုကအယုံထားပြီးတော့နော်အနိစ္စလို့ရှုနေတယ်အဲ့ဒီလိုအနိစ္စလို့ရှုနေတဲ့အချိန်ခါမှဒီဇန်စိတ်အပေါ်၌နိစ္စလို့အမှန်မှန်နေတဲ့နိစ္စတင်ညာကနေစိတ်ကလွတ်ထွက်သွားတယ်။လွတ်ပြီးတော့အသက်ရှူနေသည်ကြီးတယ်လို့ဒီလိုဆိုလို့နော်။နောက်တစ်ခုဒုက္ခ ानु ပါဒနာယဒုက္ခတင်ညာတော့ဒုက္ခ ानु ပါဒနာယဒုက္ခ ानु ပါဒနာညာဖြင့် ဒုက္ခလင်ညာတော်ဒုက္ခယအမှန်ဒုက္ခဟုအမှန်မှန်မှုမှတ်မောစင်တော်လူမြောက်ခြင်းလျင်အတ္တတိတ္တမိဝိလေကိုဖြစ်စဉ်အထပ်တ္တတိတ္တမိထွက်လေကိုဖြစ်စဉ်အိတိဤတော်ဒိဋ္ဌိကြည့်ဤဒုက္ခနုပတ္တညာထုဇံစိတ်ကလေးရဲ့ဖြင်းဖြင်းပြင်းချင်းခြံချက်အထုတဲ့ဒီမှာပျော်ပျော်ပြည့်ပြည့်နေတဲ့အတွက်ကြောက်လာမယ်ကောင်းတဲ့သဘောပျော်ပျော်ပြည့်ပြည့်နေလို့ကြောက်လာမယ်ကောင်းတဲ့သဘောကိုညာနဲ့မြင်အောင်ကြည့်ပြီးတော့ဒုက္ခလို့တွင်နေရှုအဲ့ဒီလိုဒုက္ခလို့တွင်နေရှုနေတဲ့ဉာဏ်ကိုဝိပဿနာဉာဏ်ကိုဒုက္ခနုပါဒဉာဏ်လို့ခေါ်တယ်။ဆိုဒုက္ခနုပါဒနာဉာဏ်ဖြင့်ဒီဇံစိတ်အပေါ်၌ဒုက္ခလို့အမှန်မှနေတဲ့ဒုက္ခသင်ညာကိုပယ်ဆွတ်နိုင်တဲ့စွမ်းအားရှိဒုက္ခနုပါဒနာဉာဏ်ကပယ်ဆွတ်နိုင်တဲ့စွမ်းအားရှိအဲ့ဒီလိုပယ်ဆွတ်နိုင်တဲ့စွမ်းအားရှိတဲ့ဒုက္ခနုပါဒနာဉာဏ်ဖြင့်အသက်ရှင်နေပါလို့ဒီလိုမျက်စောဖြတ်ကအသင်ကျွမ်းထားတယ်နော်နောက်တစ်ခုအနန္တနုပါဒနာယအတ္တတညတောဒီဇန်စိတ်ကလေးမပြည့်စုံတဲ့အကျင့်ကအခိုင်အမာနှစ်သာရအဖြစ်ဒီကလေးအတ္တမဟုတ်တဲ့သဘောကိုဉာဏ်နဲ့မြင်အောင်ကြည့်ပြီးအနတ္တလို့တွင်နေရှုတယ်။အဲဒီလိုအနတ္တလို့တွင်နေရှုနေတဲ့ဝိပဿနာဉာဏ်ကိုအနတ္တနုပါဒနာဉာဏ်လို့ခေါ်တယ်။ဒီအနတ္တနုပါဒနာဉာဏ်ဖြင့်အဒီဇန်စိတ်ကိုအတ္တလို့သွယူနေတဲ့အမှန်မှမှုအတ္တတညမှလွတ်ထွက်သွားတယ်။အဲ့လိုအတ္တဉာဏ်မှလွတ်ပြီးတော့အတ္တရှုပါလို့ဘုရားရှင်ကတိုက်တွန်းနေတယ်နော်။နောက်တစ်ခုနိဗ္ဗာန်ဥပါဒနာယအနန္တိတောနိဗ္ဗာန်ဥပါဒနာယနိဗ္ဗာန်ဥပါဒနာဉာဏ်ဖြင့်နိဗ္ဗာန်ဥပါဒနာဉာဏ်ဖြင့်နိဗ္ဗာန်ဆိုတာကသင်္ခါရတရားတို့အပေါ်နဲ့ညီငွေနေတယ်နော်။နိဗ္ဗာန်ဥပါဒနာယသင်္ခါရတရားတို့နဲ့ညီငွေသောခြင်းအပြင်ဖြစ်သောအနုပါဒနာဉာဏ်ဖြင့်နန္ဒီတော်ဇန်စိတ်ကိုနှစ်တဲ့နေတဲ့သဗ္ဗိတိကတဏှာမှဝိမောစင်တော်လွတ်မြောက်ခြင်းလည်းအတ္တသိတ္တမျိုးဝင်လေကိုဖြစ်စီယပတ္တသိတ္တမျိုးထွက်လေကိုဖြစ်စီယဣတိဤသောသိခတိဖြစ်၏သင်္ခါရတရား၏အပေါ်၌ညီငွေလာပြီညီငွေလာတဲ့ယုံမုံလာတဲ့ဆိုတော့နိဗ္ဗိဒနိဗ္ဗိဒဉာဏ်အတိကူသွားပြီနော်ဘင်္ဂဉာဏ်ကနေပြီးတော့ဘင်္ဂဉာဏ်ပြညာအတိတို့အညာနိဗ္ဗိဒအညာဆိုပြီးနိဗ္ဗိဒဉာဏ်အတိတက်သွားပြီအဲ့ဒီနိဗ္ဗိဒဉာဏ်အတိတက်သွားတော့ဒီနိဗ္ဗိဒဉာဏ်ကိုပဲနိဗ္ဗိဒအနုပဒနာဆိုပြီးဒီလိုသုံးထားတယ်။ဒါဖြင့်နိဗ္ဗိဒအနုပဒနာဆိုတာကမိသန်ရှိပါသလားလို့မင်းတော့မဟုတ်ဘူး။ဘာပြောတာလဲ။ဒီသင်္ခါရတရားတွေကအနိစ္စလို့ပဲရှိတယ်ဒုက္ခလို့ပဲရှိတယ်အနတ္တလို့ပဲရှိတယ်။အဲ့ဒီအနိစ္စနုပဒနာညာဒုက္ခနုပဒနာညာအနတ္တနုပဒနာဉာဏ်ကြီးကရင့်ကျက်လာတဲ့အချိန်ခါမှာဒီသင်္ခါရတရားတွေအပေါ်နဲ့ညီငွေယုံမုန်နေတဲ့အချင်းအားဖြင့်ဖြစ်နေတဲ့ဉာဏ်တမျိုးပေါ်လာတယ်။အဲ့ဒီဉာဏ်ကိုပဲနိဗ္ဗိဒအနုပါဒနာဉာဏ်လို့ဒီလိုသုံးထားတယ်နော်အဲဒါနိဗ္ဗိဒလို့သီးသန့်ရှုနေတဲ့အနုပါဒနာဉာဏ်မျိုးတခုတော့မဟုတ်ဘူးရှုရမယ့်အနုပါဒနာကအနိစ္စဒုက္ခအနတ္တပဲနော်အဲဒီလိုအနိစ္စဒုက္ခအနတ္တလို့ရှုနေတဲ့အချိန်ခါမှာဒီသင်္ခါရတရားတွေအပေါ်၌နှစ်သက်တွင်တန်တက်မဲ့နေတဲ့သဗ္ဗိကတဏှာလို့ခေါ်ဆိုတဲ့နန္ဒီတရားကနေပြီးတော့လွတ်ထွက်သွားတယ်မနှစ်သက်တော့နော်အဲ့ဒီလိုလုပ်ပြီးတော့မှအသက်ရှူစမ်းပါဆိုပြီးတော့ခင်ဗျားကလေ့ကျင့်ခိုင်းပြီနော်နောက်တစ်ခုဝိရာဂနုပါဒနာယရာဂတော့ဝိရာဂနုပါဒနာဖြင့်ရာဂမှလွတ်အောင်လုပ်ပြီးတော့အသက်ရှူပါဝိရာဂနုပါဒနာဆိုတာကလည်းအနုပါဒနာသီးသန့်တော့မဟုတ်ဘူးယေသင်္ခါရများရဲ့အပြည့်ကိုပဲအာရုံယူပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တလက်စီတင်းပြီးတော့ပဲရှူရတယ်ဒါဖြင့်လည်းအဲ့ဒီသင်္ခါရများရဲ့အပြည့်ဘင်းကိုဒီမှာမြတ်စွာဘုရားရှင်ရဲ့အချိန်ခါမှာတရင်ကအဖြစ်ရာဂကလွတ်နေတယ်။အဲဒီလိုလွတ်အောင်ပြင့်ပြီးတော့အသက်ရှူပါလို့ဒီလိုဆလိုတာဖြစ်ပါတယ်။ဒါကဝိပဿနာပဲ။မဉ္ဇဏ်ကတော့ဒီရာဂကနဲ့သမုဒ္ဒေရာအဖြစ်လွတ်တယ်။အဲဒီမဉ္ဇဏ်ကတော့အိသန္တဝိရာဂခေါ်တယ်။နောက်ပိုင်းမှာရှင်းပါလိမ့်မယ်နော်။အဲဒီအိသန္တဝိရာဂလို့ခေါ်ဆိုအပ်တဲ့မဉ္ဇဏ်ကတော့နိဗ္ဗာန်ကိုသာအာရုံယူတယ်။ဒါကြောင့်အဲ့ဒီမဉ္ဇဏ်ကသီလတရားတွေကိုသမုဒ္ဒေတာအဖြစ်အပြီးပိုင်းညွန့်တယ်ညွန့်တဲ့အတွက်သူကအိသန္ဒဝိရာကဒီအိသန္ဒဝိရာကဖြစ်တဲ့မဉ္ဇဏ်ကဘာကိုအာရုံယူပြီးတော့သီလတရားတို့ကိုအပြီးပိုင်းညွန့်နိုင်တယ်လို့မင်းရင်တော့နိဗ္ဗာန်ကိုအာရုံယူပြီးညွန့်နိုင်တဲ့အတွက်နိဗ္ဗာန်ကိုသာလျှင်တကယ်အဖြစ်အိသန္ဒဝိရာကလို့ခေါ်ပါတယ်။ဒါကြောင့်အိသန္ဒဝိရာကအမည်ရတဲ့နိဗ္ဗာန်ကိုအဖန်မထက်တဲ့အာရုံယူပြီးတော့ဖြစ်ပေါ်နေတဲ့မဉ္ဇဏ်နဲ့ဘုံဉာဏ်ဆိုတာမဉ္ဇဏ်ကတော့၄ချိန်တော့အများဆုံးပေါ့နော်ဘုံဉာဏ်ကတော့ဒီဖန်များဆိုအာယုံယူနိုင်ပါတယ် အဲ့ဒီအိဇန္ဒဝိရကအမိရတဲ့နိဗ္ဗာန်ကိုအာယုံယူပြီးတော့လေဒီမှာများဆိုထက်ခါထက်ခါအသက်ရှင်နေပါလို့ဒီလိုဆိုလို့တယ်အိဇန္ဒဝိရကအမိရတဲ့နိဗ္ဗာန်ကိုအာယုံယူပြီးတဲ့မဲ့ဉာဏ်နဲ့ဖွဉာဏ်နဲ့ဖြစ်နေတဲ့အချိန်ခါမှလည်းအသက်ရှင်ဖို့ဆိုတာရှိတယ်အဲ့ဒီတော့အသက်ရှင်နေလို့ရှိရင်တော့ရာဂကအဲ့ဒီအချိန်ခါမှသမုဒ္ဒေတအဖြစ်အမြင့်ပြကျင်းနေရာဂကျင်းချင်းချင်းချင်းအသက်ရှင်သမ်းပါလို့ဒီလိုဖျက်ရှင်ကအရှင်းပြနေနော်ဒါကဝိရကနုပါဒနာနော်និရောဓနုပါဒနာယသမှုတရားတော့အလတ်တူပဲခေယនិရောဓနဲ့အစ္ဆန္ဒនិရောဓဆိုနှစ်မျိုးရှိတယ်ခေယនិရောဓဆိုတာကဝိပါဒနာဉာဏ်အခိုက်ဉာဏ်ကဉာဏ်အခိုက်မှာသင်္ခါရတရားတွေကိုတင်္ခါအဖြင့်ဝိပါဒနာဉာဏ်ကပယ်နိုင်တဲ့စွမ်းအားရှိအဲ့တော့အဲ့ဒီပယ်နိုင်တဲ့စွမ်းအားကဘာကိုအခြေခံပြီးပေါ်လာတယ်လို့မင်းသင်္ခါရတရားတို့ရဲ့ကုန်မှုပြတ်မှုပြောမှုခေါ်တဲ့ခရသဘောကိုအဖမှန်ထက်တဲ့ရှုနေလို့ပေါ်လာရအဲ့ဒါကြောင့်သူ့ကိုခေယဝိရကခေါ်တယ်သစ္ဆန္ဒနိရောဓကတော့အတ္တင်္ဂရတအငြိမ့်တဲ့နိဗ္ဗာန်ကိုပြောပါတယ်အဲ့အတ္တင်္ဂရတအငြိမ့်တဲ့နိဗ္ဗာန်ကိုအာယုံကြီးနေတဲ့မညာအခိုက်ဒီနေသားတွေသမုတ်စီတဲ့အဖြစ်ဂုံသွားတယ်ဘုံညာခိုက်ကတော့ပရိပတ်တိအငြိမ့်နဲ့ဂုံတယ်နော်ဒါကြောင့်သစ္ဆန္ဒသင်္ခါရတရားတို့ရဲ့ဘင်းကိုခဏမဆက်တက်တက်ချက်မှုဘင်းကိုအာယုံယူပြီးတော့လေဝိပဿနာဉာဏ်လက္ခဏာရဲ့သုံးတာတင်ပြီးရှုနေကြမယ်ဆိုရင်လည်းနိရောဓနုပါဒနာလို့ခေါ်တယ်ဣဇန္ဒនិရောဓလို့ခေါ်တဲ့နိဗ္ဗာန်ကိုအာရုံယူပြီးတော့မဉာဏ်ရှင်ဖြစ်နေမဲ့သို့မဟုတ်ဖလသမဘတ်တွေဝင်စားနေမဲ့ဆိုလို့ရှိရင်လည်းဒါဣဇန္ဒនិရောဓကိုရင်းပါများစွာထက်ခါထက်ခါရှုနေပြီးကြီးတယ်အဲဒီဣဇန္ဒនិရောဓခေါ်တဲ့ခရယនិရောဓဣဇန္ဒនិရောဓခေါ်တဲ့ဒီនិရောဓនុပဒနာဉာဏ်နှစ်မျိုးမှသမုဒိယကနေလွတ်သွားတယ်သမုဒိယဆိုတာကတော့ဒီនិရောဓကိုမျက်မှောက်ပြုနေလို့ရှိရင်ရှင်းကြောင်းတရားဖြစ်မှုတရားတွေကိုအာရုံဒီအချိန်ခါမှာမယူတော့နော်သမုဒ္ဒရာသဘောကနေပြီးတော့လွတ်နေပြီနော်နောက်တစ်ခုအဲ့ဒီလိုသမုဒ္ဒရာသဘောမှာလွတ်ပြီးတော့အသက်ရှင်ပါလို့ဖျားရှင်ကတိုင်ချွန်တယ်နောက်တစ်ခုကပရိနိဗ္ဗာန်ကနုပါဒနာပရိနိဗ္ဗာန်ကနုပါဒနာဆိုတာကတော့ကိလေသာတွေကိုသူကတဖန်ပြန်ဆွတ်လက်ဝိပါဒနာဉာဏ်နဲ့မဉာဏ်ကိုအထူးသဖြင့်ကြီးရွယ်ထားပါတယ်နော်ဒီတော့ဝိပါဒဉာဏ်ကလည်းကိလေသာတွေကိုတခြင်းကအဖြင့်ပယ်ဆွန့်ပြီးတော့နိဗ္ဗာန်ဘက်ကိုပြေးဝင်တယ်မဲ့ဉာဏ်ကလည်းကိလေသာတွေကိုအကျွမ်းမဲ့ပယ်တတ်ပြီးပယ်ဆွန့်ပြီးတော့နိဗ္ဗာန်ဘက်ကိုပြေးဝင်တယ်ဒါကြောင့်သူတို့ဝိပါဒဉာဏ်နဲ့မဲ့ဉာဏ်နှစ်မျိုးကိုပဲပရိနိဗ္ဗာန်ကအနုပါဒနာလို့ခေါ်ပါတယ်အဲ့ဒီပရိနိဗ္ဗာန်ကအနုပါဒနာဖြင့်အာဒါနဒီသင်္ခါရတရားတွေအပေါ်မှာဆွဲမြဲစွာဆွဲယူနေတဲ့မလွတ်နိုင်အောင်ဆွဲနေတဲ့အဆွဲကနေပြီးတော့လွတ်ထွက်သွားတယ်အဲဒီလိုလွတ်ပြီးတော့အသက်ရှူပါလို့စိတ်ကလေးလွတ်တော့အသက်ရှူပါဆိုပြီးမြတ်စွာဘုရားကအသက်ရှူနည်းတွေကိုသင်ပေးနေတယ်နော်ဒါကြောင့်ဝိမောဇဉ်စေတအတ္တတိတ္တမိပတ္တတိတ္တမိတိသိခတိစေတစေကိုဝိမောဇဉ်ကိလေသာတို့မှလွတ်မြောက်စေလျက်အတ္တတိတ္တမိဝိလေကိုဖြစ်စေအံဣတိဤတော်သိခတိဖြင့်ဤဣဒံစေကိုဝိမောဇဉ်ယံကိလေသာတို့မှလွတ်မြောက်စေလျက်ပတ္တတိတ္တမိထွက်လေကိုဖြစ်စေအံဣတိဤသောသိခေတိဖြင့်ဤဆက်မြင့်ပဲ့တိမှလွတ်မြောက်သောအကျင့်မှာပြီးတော့သမထပိုင်းဝိပဿနာပိုင်းဖလသမဘပိုင်းသို့မဟုတ်မဉ္ဇဉ်ပိုင်းဘုံဉ္ဇဉ်ပိုင်းဆိုပြီးတော့အပိုင်းကြီးအဆင့်ဆင့်ကွဲသွားတယ်အဲ့ဒီအဆင့်ဆင့်ကွဲတဲ့အဆင့်နဲ့မှနောက်ဆုံးအထွတ်ထိပ်တို့ရောက်သွားတာကတော့ဖလသမဘပိုင်းပဲနော်အဲ့ဒီဖလသမဘာတွေထဲမှာလည်းအထွတ်ထိပ်တို့ရောက်နေတဲ့ဖလသမဘာကတော့အထတ်တဖို့သမဘာဖြစ်တယ်။သူအရတဖို့သမဘာကိုဝင်စားပြီးတော့အသက်ရှူနေပါလို့နောက်ဆုံးသာအထွတ်တက်ပြီးတော့ဟောနေတာပဲ။အဲ့ဒီအဆက်မရောက်လို့ရှိရင်ဇံပိုင်းဇံဝင်စားပြီးတော့အသက်ရှူပါဆိုလိုတယ်။အဲ့ဒီအဆက်ကနေတစ်ဆင့်တက်လိုက်တော့ဒီဇာဏံတရားနဲ့ဇာဏံရှင်နေတဲ့ဒီစိတ်ကိုလက္ခဏာရဲ့သုံးတန်တင်ပြီးတော့ဝိပဿနာရှုပြီးတော့အသက်ရှူနေပါလို့ဆိုလိုတယ်။အဲ့ဒီကနေမဉ္ဇဉ်ပုံဉ္ဇဉ်ဆက်ပြီးဆိုရင်တော့နိဗ္ဗာန်ကိုအာရုံယူပြီးတော့အသက်ရှင်နေပါလို့ဒီလိုအသက်ရှင်ပုံဤသတိကိုမြတ်စွာဘုရားကအရှင်းချပေးနေတယ်နော်ဒီသလုံးကကိုတော့မြတ်စွာဘုရားဒီတိဋ္ဌာလူပဒနာဤအစွမ်းဖြင့်ခေါ်နေတယ်ပြီးတော့ခုနကဒုတိယဇဒုက္ခတတိယဇဒုက္ခဒုတိယဇဒုက္ခကဝေဒနာနုပဒနာခုတတိယဇဒုက္ခကျတော့စိတ်ဓာတ်နုပဒနာဒါဝေဒနာနုပါဒနာဆိုတော့ဝေဒနာတစ်ခုတည်းရှိရမှာလားစိတ်ဓာတ်နုပါဒနာဆိုတော့စိတ်တစ်ခုတည်းရှိရမှာလားလို့ဒီလိုတော့အမေ့အကျဉ်းရှိယန္တဝေဒနာပင်္ဂတဟောတိသောနာကေဝနာဝေဒနာဝဩဘိသတိ အာယတတိတိဝရမဏဖုဒ္ဓမန္တဖသောပိဥစ္စိတိဒိသနာမန္တသင်္ကပိစရိယမန္တစရဏပိဝိသနာမန္တဝိညာဏပိဥပိစတိဒီဖသအပိစမေငယေဝပရိက္ခဏာတိသက္ကပညာသုတ်တအထက်ကရမလည်းဖွင့်ထားပါတယ်နော်မဟာနိဗ္ဗာန်သုတ်တမူလပဏ္ဍအထက်ကရသံမြေနံ280မှာလည်းဖွင့်ဆိုထားပါတယ်နမောဟဝိနောဒမီအထက်ကရဝေဒနာနုဘဒနာဝိဘင်အဖွင့်မှာလည်းဖွင့်ဆိုထားပါတယ်မာတိဘာနာဝေဝင်ကိုဖွင့်ဆိုတဲ့ဝေဒနာနုဘာနာဘိမှာဖွင့်ဆိုထားပါတယ်နော်ဒီတော့ဝေဒနာလေးတခုတည်းရှိမှာမဟုတ်ဘူးဝေဒနာနဲ့ရှင်တွဲပြီးဖြစ်ပေါ်နေတဲ့ဖဒဝေဒနာတင်ညာစေနာဝိညာဉ်ခေါ်တဲ့ဖဒပိစမကတည်းဒီကိုညာနဲ့ပိုင်းခြားယူရမယ်သိသိရမယ်ဒါကလည်းစေနာနဲ့ဖဒကိုပြောလိုက်ရင်သင်္ခရခန္ဓာဆင်းရဲဝေစေတသိက်ဒီအလုံးကိုရှုပါလို့ဆုလုံးကြောင့်ဒီကဆေတော်ကလည်းရှင်းပါပါ။ဒါကြောင့်ဝေဒနာတစ်ခုတည်းရှိအောင်မဖို့ဘူး။ရှင်ပဲစိတ်စိတ်တည်းရှိအောင်မှာ။ဘာကြောင့်လဲ။ဝေဒနာတစ်ခုတည်းဖြစ်နေနေဆိုအမရှိဘူး။ဉာဏ်နဲ့စိတ်စိတ်တည်းမပါပဲဝေဒနာကြီးတစ်ခုတည်းဖြစ်နေတာမဟုတ်ဘူး။ဝေဒနာတစ်ခုတည်းသာရှုပြီးတော့ဉာဏ်နဲ့စိတ်စိတ်တည်းကိုမရှုခဲ့ရင်ဘာဖြစ်မလဲ။ခဏအတုံးအခဲနန်းတုံးနန်းကမပြိုတော့ဘူးနော်။ဝေဒနာဟာတစ်ခုတည်းဖြစ်တဲ့ဉာဏ်နဲ့နန်းပြားတွေမပါပဲနဲ့ပြီးတော့ဖြစ်တယ်လို့သွားပြီးဆွဲယူခြင်းဆွဲယူတတ်တယ်။ဒါကြောင့်ဝေဒနာဒီတလုံးနဲ့ဖြစ်နေတဲ့ဆွမ်းအားမရှိတဲ့အတွက်ဉာဏ်တို့နံပြတ်တွေရှင်တွဲပြီးဖြစ်တော့ရှင်တွဲဖြစ်နေတဲ့နံပြတ်တွေကိုပဲတလုံးစီတလုံးစီဉာဏ်နဲ့ခွဲခြားသိပြမြင်အောင်ကြည့်ပြီးတော့မှဝိပဿနာဆိုတာရှုရမှာဖြစ်တယ်။သိကြတော့ဗောယတဝိညာဏပါကတံဟောတိသောဏသေဝလဝိညာဏမေဝဥပိ္ပစတိ။ဒိနာတတိတိဝရမဏဖုဒ္ဓမာနောဖတ်တော်ပြီးဥပိ္ပစတိ။ဝိရိယမာနဝေရဏအလုပဝမာနဝေရဏပိသင်္ဒနာမာနတင်ညာပိစရိယမာနစရဏပိဥပိ္ပစတိဒီဖန္တပိသမေဇေယေဝပရိက္ခဏာတိဒီလိုဖွင့်ထားတဲ့ပုံစံတူပဲနော်အတိသေဝိညာဉ်သင်္ချာနေခဲ့ရင်လည်းအတိသေဝိညာဉ်လေးတစ်လုံးနဲ့ရှုပွားရသည်မဟုတ်ဘူးဖန္တဝေရဏတင်ညာစရဏဝိညာဉ်ခေါ်တဲ့ဖန္တပိသမကတရားဒီကိုပဲဉာဏ်နဲ့ပိုင်းခြားယူပြီးတော့ရှုပါဆိုပြီးဒီလိုသင်ကြားထားပါတယ်အလားတူပဲဒီမှာလည်းရှင်မဲ့စိတ်ကလေးအလုံးကိုရှုရမှာပဲအသိစိတ်ကလေးတစ်ခုနဲ့ရှုမြာမှာမဟုတ်ဘူးဒီအသိစိတ်နဲ့ရှင်တွေ့ပြီးဖြစ်ပေါ်သွားတဲ့စိတ်သိတွေကိုပါပူးတွဲပြီးတော့ကနပြောအောင်ဉာဏ်နဲ့ခွင့်ကျက်စိတ်ကကြည့်ပြီးရှုရမယ်လို့ဆိုလိုပါတယ်နော်ဒါကြောင့်ဝေဒနာနုပါဒနာဆိုတာကဝေဒနာကိုဥတည်ပြီးတော့ယုံနာဓမ္မသင်္ခါရတရားတွေကိုသိသိပြီးတော့ဝိပဿနာရှုဖို့ကိုသင်ကြားတဲ့ဒေသနာတစ်ခုဖြစ်တယ်စိတ်ဓာတ်နုပါဒနာဆိုတာကလည်းအသိစိတ်ကိုဥတည်ပြီးတော့ယုံနာဓမ္မသင်္ခါရတရားတွေကိုဝိပဿနာရှုဖို့ညာအတွက်ကျွမ်းကျင်တဲ့ဒေသနာတော်တစ်ခုဖြစ်တယ်လို့မှတ်။ဘာယနုပါဒနာအကြောင်းကတော့ပြောပြပြီနော်။ဒီတော့ဒါတတိယစရုပ်ကပြီးပါပြီ။တတိယစရုပ်ကပြီးတဲ့အချိန်ခါကျတော့မှမြတ်စွာဘုရားကသတုဋ္ဌစရုပ်ကကိုဆက်ပြီးတော့ဟောတယ်။အနိစ္စနုပါတိအတ္တတိကမိတိသိက္ခတိအနိစ္စနုပါတိပတ္တတိကမိတိသိက္ခတိတဲ့စရုပ်ကစရုပ်ကမှနှစ်ပတ်တည်းပဲနော်။အနိစ္စနုပါတိအနိစ္စကိုအခမ္မတ္တရှုတည်ပြီးရဲ့အတ္တသေတာမိဝင်လေးကိုဖြစ်စီရန်ဣတိဣသောသိခတိဖြစ်၏အနေသာနုပါတိအနေသာဟုအပ္ပ